ပြောချင်တဲ့အကြောင်းအရာကတရားကဗျာလေးတစ်ပုဒ်ကိုအခြေခံထားတာပါ။ပင်ကူကစာပေဝါနာပါတော့စာပေဖတ်တဲ့ခါမှာမနေ့အတွေးခေါ်ပါတဲ့စာပေတရားနဲ့ပတ်သက်တဲ့စာပေမျိုးကိုပို့ပြီးတော့ဦးစားပေးဖို့ဖတ်ပါတယ်။ကိုဖတ်လို့တိထားတာလေးပုံမှာအခြေခံပြီးတော့လည်းပဲအထက်တက်ကတာနှလုံးသွင်းနေစဉ်းကျင်နေကိုယ်တိုင်လည်းပဲလက်တွေစမ်းကြည့်တယ်။ထို့အတူပဲတခြားကိုနဲ့တိတဲ့မိဆွေတွေဒကာဒကမတွေပဲဒီလိုပဲဖြစ်စေ။ဘုန်းဘုန်းတို့အနေနဲ့ကတော့ပြောရုံပဲပြောနိုင်တယ်။ကျန်တာကတော့တရားဓမ္မတွေကိုယ့်အကူလို့ယူရမှာ။အဲ့တော့ဒီတရားကကဗျာလေးဖြစ်တဲ့အတွက်ကြောင့်ကဗျာဆိုတာကစကားလုံးအင်မတန်ကျင်းတယ်။အဓိပ္ပာယ်ကအင်မတန်ကျင်းတယ်နော်။ပြီးတော့ကဗျာရဲ့သဘာဝကတင်စားပြောပြောတယ်ဓာတ်ရိုက်ပြောတာမဟုတ်ဘူး။ပြီးတော့မှတ်သားလို့လွယ်တယ်။တန်းတယ်လောက်မှတ်သားလို့လွယ်အောင်ရေးလေးရှိပါတယ်။အဲ့တော့ဘုရားဟောတဲ့ဂါထာတွေကလည်းပဲကဗျာတွေပါပဲ။အချို့ပါဠိဂါထာတွေကအမှန်တမ်းအမှန်တန်တိပဲနည်းနည်းပါလားဥပမာဆိုတော့အပမတော်အမှန်တန်ပဒံဆိုတာအပမတော်မမိတ်မလျော့ခြင်းသည်အမှန်တန်မသေးခြင်းဤတနည်းအားဖြင့်နိဗ္ဗာန်ဤပဒံအကြောင်းပင်သည်အမှန်တန်စကားလုံးခြင်းတယ်နော်အဓိပ္ပာယ်ကတော့ဉာဏ်ရှိရင်ရှိတဲ့လောက်အဲ့ဒါအကျယ်ချဲ့လို့ရတယ်ပြောရမယ်ဆိုရင်တော့ဘုံဘုံလို့တော့အဲ့ဒီစကားရဲ့အဓိပ္ပာယ်ကိုတိဖို့စူးစမ်းနေတာအခုချိန်ထိနိဗ္ဗာန်တော်ကြားပါပြီနော်ပမာတော်မစ္ဆုနောပဒံပမာတော်မိလျော့ခြင်းသည်မစ္ဆုနောတေခြင်းပဒံအကြောင်းပင်သည်ဒါလည်းပဲတင်စားပြီးပြောထားတာစကားလုံးနဲ့ခြင်းပြီးအတိတ်အမတန်နဲ့နဲ့ကြည့်ပြန်ပါနော်အပမတ္တနမိယံသည်အပမတ္တမမိမလျော့တော့သူတို့ဒီနမိယံသည်မသေးကုန်ဘာလို့ဆိုလိုတာပါလိမ့်မယ်နော်ယေပမတ္တယထာမတ္တမိလျော့နေတော့သူတို့ဒီဒီလူတို့နဲ့တူတူကုန်ရင်တေးနေတာနဲ့တူတယ်ရဲ့မေ့လျော့နေတာအဲ့ဒါတတိမြင်နေတဲ့လေချင်းကိုများများလောက်လာတဲ့အခါကျမှမိတိမေ့လျော့နေတာတကယ်အသက်မဝင်ဘူးဆိုတာကိုသိလာတတိမြင်နေတာအင်မတန်အသက် alive ဆိုအဲ့ဒီဟာအသက်ဝင်နေတဲ့ရှင်သန်နေတယ်ဆိုတဲ့ဒီကိုကတကယ်ခံစားလို့ရပါတယ်နော်မိတိမေ့လျော့နေတယ်ဆိုတာတကယ်အသက်ဝင်နေတဲ့ရှင်သန်နေတယ်ဆိုတဲ့ခံစားမှုတကယ်မရဘူးအဲ့ဒါကတတိနဲ့တကယ်မြဲအောင်ကြိုးစားပုံညီသွားလို့ရှိရင်တတိမြဲလာလေလေဒီစကားရဲ့အတိတ်ပဲကိုတိလေဖြစ်လာတယ်။ဒါကြောင့်ဒီဘုရားဟောတဲ့ဒီတရားတော်ကထာရဲ့အတိတ်ပဲတကယ်သိကျင်နေဆိုရင်အခုပြောတာမျိုးကိုမှတ်သားပြီးတော့လည်းကိုဉဏ်နဲ့ကိုရတယ်လို့စဉ်းစားပါနော်။တုတ္တမယကိုအခြေခံပြီးတော့စေနာမယဉဏ်ဖြစ်အောင်စဉ်းစားပါ။ဒါဆိုအဲ့လောက်နဲ့တော့မရောက်သေးဘူး။ဒီမြတ်စွာဘုရားဟောတဲ့တရားတော်တွေကအင်မတန်နဲ့နဲ့အနောက်နိုင်ငံအတွေ့အကြုံ philosophy တွေနဲ့မတူဘူးเนาะဒီဘုံဘုံကိုတဲ့ philosophy တွေဝန်ငါပါပါတယ်အခုချိန်ကြီးလဲနည်းနည်းပါးပါပါတယ်အထူးသဖြင့်အခုနောက်ပိုင်းဆို existentialism ဆိုတာကိုနည်းနည်းပို့ပြီးတော့စိတ်ဝင်စားတယ်ဆိုတာเนาะပြီးတော့သူတို့ပြောတာတွေအကုန်လုံးကိုတော့လက်မခံနိုင်ပါဘူးသူတို့ဘလောက်ထိအောင်တွေးတော်တယ်လဲစဉ်းစားတယ်လဲဆိုတာကိုသိကြပါတယ်เนาะတကယ်ဘဝနဲ့ဆက်ဆက်မှုရှိတဲ့အတွေ့အမျိုးအတွေ့အကြုံမျိုးသူတို့ဘလောက်ထိအောင်စဉ်းစားနိုင်တယ်လဲဆိုတာကိုသိကြပါတယ်ဘာဖြစ်လို့လဲဆိုတော့အနောက်နိုင်ငံသားတွေနဲ့လည်းပဲမကြမ်းကြတွေ့ရတယ်။တွေ့ရတဲ့ခါမှာသူတို့နဲ့စကားပြောလာပြီဆိုရင်သူတို့ဖတ်ထားမှတ်ထားတဲ့စာပေအတွေ့အကြုံကိုအခြေခံပြီးတော့သူတို့ကမေးတယ်။အဲ့တော့သူတို့မေးခွန်းတစ်ခုကိုကြားတဲ့ခါမှာသူတို့မေးခွန်းကဘယ်ကနေလာနေလဲဆိုတာကိုကိုကသိလို့ရှိရင်သူတို့နဲ့လူရင်းရှင်းနေအောင်သူတို့ပြန်ပြောလို့ရတယ်။သူတို့ဘာကိုအခြေခံထားပြီးတော့ဘာတွေစဉ်းစားပြီးမှဘာတွေဖတ်ပြီးမှသူတို့ဒါကိုမေးတာလဲဆိုတာကိုကမသိလို့ရှိရင်ကို့အဖြေကနည်းနည်းစံတော်ဝါဖြစ်သွားတယ်အဲ့တော့သူတို့အနောက်နိုင်ငံအတွေ့အကြုံစာပေတွေဖတ်ကြည့်တဲ့အခါမှာသူတို့ဟာတုတ္တမယနဲ့စိန်တမယဒီနှစ်ခုပဲရှိတယ်။ဒါတော့မှပညာပုဂ္ဂိုလ်တော်ဘာဘိုင်းမှာမရှိဘူး။ပရမဘိုင်းကိုမရောက်ပါဘူး။ဘာဝနာမယဉာဏ်ဆိုတာကတော့အတွေ့အကြုံ philosophy မှာမရှိပါဘူး။အဲ့တော့ဗုဒ္ဓဘာသာတရားဟာတုတ္တမယစိန်တမယလောက်နဲ့တင်ရက်ထားလို့မရဘူး။တကယ်ပြောရမယ်ဆိုရင်ဘုမုန်းတို့ကိုယ်တိုင်ဗုဒ္ဓဘာသာစာပေတွေငယ်တဲ့အများကြီးဖတ်ခဲ့ပေမဲ့တုတ္တမယစိန်တမယလောက်နဲ့ရှိခဲ့တုန်းကကိုကကိုတော့တော်တော်သိပြီတော်တော်သဘောပေါက်ပြီတော်တော်နားလည်ပြီလို့ထင်ခဲ့တယ်။နောက်ပိုင်းမှာတဖြည်းဖြည်းနဲ့ဘာမဆိုလက်တွေ့စမ်းသပ်ခြင်းတဲ့ဝါဒနာကလည်းရှိတော့တဖြည်းဖြည်းစမ်းသပ်ပြီးတရားအထုတ်ကြည့်လာတဲ့ခါမှာကိုဉာဏ်နဲ့ကိုသိလာတဲ့ခါကျမှဒီတုဒ္ဓမယစေနာမယဉာဏ်နဲ့ဘာဝနာမယဉာဏ်ကြားမှာကွာဟမှုကဘလောက်ကြီးကျယ်လဲဆိုတော့ကိုသိရတယ်နော်။ရုပ်ဆောင်ဆုံးရုပ်တရားနံတရားဆိုတာတောင်းမှစာဖတ်ရုံနဲ့မသိနိုင်ဘူး။ဘလောက်စာတွေဖတ်မှမသိနိုင်ဘူး။အဲ့တော့အဲ့ဒီယုတ်တရားနံတရားဆိုတဲ့ ညံကိုနော်နာမရူပသိစ္စာညံကိုတဆင့်ဘုဘက်ကိုတက်တော်လို့ရှိရောပစ္စည်းပရိကညံဆိုတဲ့အကြောင်းကျိုးကိုသိတယ်သူကပို့ပြီးတော့နည်းနည်းသိမှုပါနော်သူထက်တဆင့်တက်တော်လို့ရှိရင်တမတနညံလို့ခေါ်တဲ့လက္ခဏာ3ပါအနိစ္စဒုက္ခအနတ္တကိုနည်းနည်းလေးစင်ရင်မှုတော့ပါလာတယ်ချိမမှုနဲ့စင်ရင်မှုနဲ့ရောနေတဲ့ညံပဲအမှန်တော့သူထက်တဆင့်တက်သွားပြီဆိုရင်စင်ရင်တွတ်တော့မှုမပါတော့ပဲနဲ့ဖြစ်ချင်းပြက်ချင်းကိုကိုယ်ပိုင်ညံနဲ့ဓာတ်ရိုက်ကြည့်ပြီးတော့တိပြီးတော့နေတဲ့ညံကိုရောက်တယ်နော်အဲ့ဒီညံမျိုးရောက်တဲ့ခါမှာအနိစ္စဆိုတာဘယ်လိုမှပြောပြလို့မဖြစ်နိုင်ပါလားဆိုတာပေါ့ဘယ်လိုမှပြောပြလို့မရဘူးလူတိုင်းတော့ပြောနေတာပဲဖြစ်ပြီးရင်ပြတ်သွားတာပဲဘယ်မှမမြဲဘူးအဲ့ဒါဟာအတွေးတည့်ပဲရှိသေးတယ်နော်တကယ်ပရမတ်ထသဘာဝတွေကဘယ်လိုပရမတ်ထသဘာဝပဲဖြစ်ဖြစ်စကားလုံးရဲ့နယ်ဝလွန်းနေတယ်နော်ပရမတ်ထသဘာဝမှန်သမျှအားလုံးစကားလုံးရဲ့ပေါ့စကားလုံးရဲ့နယ်ပင်ကိုလွန်းနေတယ်ရုပ်ဆော့ဆုံးပြောမယ်နော်ဒီလိုလက်ကလေးနှစ်ဖက်ထိထားတဲ့ကောင်ကလွေးနေတာရှိတယ်ပျော့နေတာရှိတယ်နော်လှုပ်နေတာရှိတယ်အဲ့ဒါကိုစကားနဲ့ဘယ်လိုမှပြောလို့မရဘူး။အဲ့ဒါကိုထိပြီးတိပြလို့မရဘူး။ဒါပေမဲ့ဒီလိုထိနေတာလေးမှာနော်၊နှွေးနေတာ၊ပြော့နေတာ၊လှုပ်နေတာလေးကိုတာမာဖြစ်စင်တော့လက်နှစ်ဖက်ထိထားလို့လက်နှစ်ဖက်ကနှွေးနေတယ်၊ဒီလက်နှစ်ဖက်ကလှုပ်တယ်။ဒီလက်နှစ်ဖက်ကပြော့လို့ထိတယ်။လက်လည်းမပါတော့ဘူးနဲ့၊ငါလည်းမပါတော့ဘူးနဲ့၊ပုံသဏ္ဍာန်လည်းမပါတော့ဘူးနဲ့၊နှွေးရဲ့သဘောတက်တဲ့၊ပြော့ရဲ့သဘောတက်တဲ့၊လှုပ်ရဲ့သဘောတက်တဲ့ကိုသိဖို့ကြာတော့တော်တော်ကြိုးစားမှရတယ်။နော်။အဲ့ဒါစကားလုံးရတယ်ပြီးလွန်သွားပြီ။ဘာအမတန်ယူပါလေဆိုတော့အောက်ဆုံးအထက်အဆင့်ဖြစ်တဲ့ညံတော်မှစကားနဲ့ပြောလို့မရဘူး။ဥဒ္ဒေစကားနဲ့ပြောလို့မရလို့မပြောဘဲနေတာကောင်းတယ်လို့စာမလားဆိုတော့အဲ့လိုလည်းမရဘူးနော်။ဥဒ္ဒမယစိန္ဒမယညံဆိုတဲ့အခြေခံတော့ရှိအောင်မှဖြစ်တယ်။ဥဒ္ဒေတဆင့်တက်ဖို့တော့လိုတယ်ဆိုတော့သဘောပေါက်ပေါ့အတန်ရဲကြီးပါလေနော်။အဲ့တော့အခုပြောမယ့်တရားဂါထာလေးရတယ်ပဲ။တရားကဗျာလေးရတယ်ပဲ။အဲ့ဒါလိုပဲအတိတ်ပင်အတန်ချင်းတယ်တင်စားပြီးတော့ပြောတာဖြစ်တယ်။တနင်္လာလောက်အေးအေးဆေးဆေးနဲ့နားထောင်စီခြင်းနဲ့နားထောင်နေတော့မှလည်းပဲသဘောတော့ပေါက်မှာပါနော်ပေါက်တဲ့လောက်တော့ပေါက်မှာပါပြီးတော့နားထောင်ပြီးုံနဲ့မကြသေးဘူးမှတ်သားထားပြီးတော့ပြန်ပြီးတော့ကုညာပြီးတော့စဉ်းစားစီခြင်းနဲ့ဘုံဘုံအနေနဲ့ဒီအချင်းချင်းဖြစ်တဲ့ဒီစာပိုက်ကလေးတွေကိုကိုဟာကိုတနင်္လာလောက်နည်းနည်းလေးအခြေချပြီးတော့ပြောသွားမှာပါတို့တော့ဘုံဘုံပြောလိုက်တဲ့အတိတ်ပင်တွေဟာအကုန်လုံးပြည့်စုံသွားပြီလို့မဆိုနိုင်ပါဘူးနော်ဘာလို့လဲဆိုတော့ဖုံးဖုံးကအကုန်လုံးကိုသိတဲ့သူမှမဟုတ်ပဲ။ကိုသိတဲ့လောက်လေးပဲသိတယ်။ဆိုတော့ကိုသိတဲ့လောက်ကိုပြောပြခြင်းနဲ့ဒကာဒကမတွေကလည်းပဲဓာဝချေခံပြီးတော့နောက်ထပ်ချဲ့စေတယ်။ကုညံကိုအားကိုယ်ကိုချဲ့စေတယ်။ပထမတစ်ပိုက်က I have no parents ။ငါမှာမိဘမရှိဘူး။ဒါလူတယောက်ကပြောနေတဲ့စကားနော်။လူဆိုတဲ့ကလေးကဒါသမုဒိတ္တစာထဲမှာတော့ပါပါတယ်နော်။ပညာတော်ပါပဲ။လူဆိုတဲ့ကလေးကသူ့မှာအမေဖေရှိတယ်။အမေဖေမရှိဘဲနဲ့မွေးလာတဲ့လူရဲ့လို့မတွေ့ဘူးပါဘာ။သို့တော့ကဗျာဆိုတဲ့အတိုင်းပဲသူကတင်စားပြီးတော့ပြောတာ။အဲ့တော့သူ့ကိုမွေးပါပေးလိုက်တဲ့အမေဖေပင်ရှိတော်လဲပဲသူကအဲ့ဒီအမေဖေကိုမဆိုလို့။သူဆိုလိုတာကမတူလဲ။ဘယ်လိုအမေဖေမျိုးများဖြစ်နေမလဲ။နည်းနည်းလေးစဉ်းစားကြည့်လိုက်ပါ။သူဆိုလိုတာက I make the heavens and earth my parents.ငါကောင်းကင်နဲ့မြေကြီးကိုငါမိဘတပွဲလှုပ်ထားပါတယ်။တင်စားပြီးပြောတာဆိုတော့မိဘတပွဲလို့ပဲပြောရမှာနော်။တင်စားပြီးပြောတာ။ကောင်းကင်နဲ့မြေကြီး heaven and earth ကဒါလည်းပဲ metaphor ပဲနော်။တင်စားပြီးပြောတဲ့စကားလုံးဖြစ်တယ်နော်။အဲ့တော့ဒီစကားလုံးကိုနောက်ထပ်အချင်းချုံလိုက်အတိတ်ပဲဘယ်လိုပေါက်မလဲဆိုတော့ nature ဆိုတဲ့ဒီပေါက်ပါတယ်။သဘာဝတရားလို့ဒီပေါက်ပါတယ်နော်။သဘာဝတရားကိုလည်းမိဘတပွဲလှုပ်ထားပါတယ်။ဒါလေးကိုနည်းနည်းချဲ့ပြီးစဉ်းစားပါ။အဲ့တော့ဗမာမှာလည်းဗမာပြည်မှာလည်းပဲစိုးရိမ်စကားလို့ခေါ်မှထင်တယ်။စိုးရိမ်စကားတစ်ခုရှိပါတယ်။မိဘအဖြစ်နဲ့တင်စားပြီးတုံးထားတယ်။ဘယ်သူများယုတ်တည်းစဉ်းစားလို့ပေါ့။စဉ်းစားရင်တော့ပေါ်မှာပါ။အဲ့ဒါလူတန်းကြဘူး။တခါကြီးစဉ်းစားလို့ရမယ်။သူစဉ်းစားလို့ရမယ်။မိဘအဖြစ်နဲ့တင်စားပြီးတော့တုံးထားတယ်။အဲတိုင်းပြည်ကိုတင်စားတော့ရှိတယ်။သူကအမေရောအဖေရောပါသူတင်စားဘာလို့အဲ့ဒါဟုတ်တယ်တရားကြီးရဲ့နော်လူတိုင်းကြားဘူးလေနော်ယုတ်တည်းဆိုတော့မပေါ်လာတာပါနော်ကန္တာလင်းအမိကန္တာလင်းအဖနော်ဒီစကားကကအမတန်လေးနဲ့တယ်နော်အမတန်နဲ့နဲ့စဉ်းစားမှာအဲ့တော့ဘဝတွေအများကြီးရှိခဲ့ပြီနော်ဘဝတွေများသလောက်လည်းပဲမိဘတွေလည်းအများကြီးရှိခဲ့ပြီနော်အဲ့တော့ဒီဘဝမှာဒီအမေဖေနှစ်ဦးကျေးဇူးအမတန်ကြီးပါနော်အရင်ဘဝတွေကပါ အမေဖေတွေအများကြီးရှိကြတယ်နော်ဘယ်အမေဖေကိုများတန်တရားလုံးအတွက်အမြဲတမ်းဖြစ်တဲ့မိဘလို့ပြောလို့ရပြောလို့မရနော်အမြဲတမ်းမိဘတွေပြောင်းသွားနေတာနော်တစ်ခါတရံတော့ဒီမိဘကိုပဲပြန်ပြောင်းမိဘတွေတဲ့အခါမျိုးလည်းပဲရှာရှာပါပါရှိနေမှာနော်အဲ့တော့ကျန်ကျန်ဖမဖြစ်တတ်တယ်အများကြီးဘဝတန်တယ်ဒီရန်ကုန်မှာပဲတခါကြီးပြောက်တာတည်သွားပြီးတော့သူ့သားဒီမှာသားပြန်ဖြစ်တယ်သူ့ချိုးမပေါ်မေးပြန်တော့ရတယ်အဲ့တော့ဒီရန်ကုန်မှာရှိတယ်အဲ့တော့တောက်ကိုဖေးပြန်တော့ရတယ်ချွေးမကိုငေတော့ရတယ်စဉ်းစားကြည့်ဘောတန်နေကြီးကဘယ်လောက်စမ်းကြည့်ရတယ်ဘယ်လောက်နဲ့နေတယ်ဘယ်လောက်အောင်းစရာကောင်းတယ်လဲဆိုတော့ဒီလိုသဘောလေးကိုသိထားပြီဆိုရင်ဟိုဖြစ်တာမဖြစ်တာတေးကြတာမတေးကြတာထားအောင်နော်ဖြစ်နိုင်တယ်ဆိုတော့ဒီအလားလာလေးကိုသိရတာကဘုကတုံးနဲ့တူထားမယ်သဘောထားကိုပြီးတော့မူးညံ့သွားစေနော်ငါဟာတနည်းသူသားသမီးဖြစ်ချင်းဖြစ်ဦးမှာအရင်တော့ကလည်းပဲဖြစ်ချင်းဖြစ်ခဲ့မှာဘောတန်ကြီးတန်တရားကြီးကရှည်လွန်းလို့မတော်ခဲ့ဘူးတာမျိုးမရှိဘူးလို့ဘုရားဟောတာရှိတယ်နော်ဒါလည်းကြားဦးကြပါလားအဲ့တော့အဲ့လိုဘောကတန်တရားအမြင်ကိုရှိထားလို့ရှိရင်တယောက်တယောက်ဆက်ဆံတဲ့နေရာမှာပို့ပြီးတော့လေးစားမှုရှိတယ်ပို့ပြီးတော့နူးညံ့မှုရှိတယ်နော်ပို့ပြီးတော့နားလည်နေတယ်ခွန့်လွန်နေတယ်သိခံနေတယ်တယောက်အကျိုးတယောက်ပို့ပြီးတော့ဆောင်ရွက်နေတယ်အဲ့လိုသဘောထားမျိုးမရှိလို့ရှိရင်အတ္တဆွဲကြီးတယ်နော်သူငါအထက်အောက်ဒီလိုခွဲခြားမှုအများကြီးဖြစ်တယ်နော်အရင်ရင်ကျုံတုံးကတော့အများကြီးပြောခဲ့ပါတယ်ဒီနေ့တော့တခြားပြောစရာဦးစားပေးလိုက်ချင်လို့လူဝင်စားရတဲ့ပတ်သက်တာတိတ်မပြောနိုင်ဘူးအချင်းချင်းတော့ပြောရမယ်ဆိုရင်ဖုံဖုံနေတဲ့အကြောင်းနဲ့မင်းမွေးရအလင်းလူဆိုတဲ့ယောက်အရင်ဘွားတော့ကဒေါ်ဟစိန်ဆိုတဲ့ဒကမာကြီးတယောက်ကတေသွားပြီးတော့သူ့မြစ်ပြန်ဖြစ်တယ်သူ့သမီးရဲ့တူစီမှာပြန်ပြီးတော့ตาလေးဖြစ်တယ်ယောက်ျားလေးဖြစ်တယ်သူနည်းနည်းလေးတိတက်တဲ့ရွယ်ကြတော့သူအဲ့သူဒေါ်လာစိန်ဘွားတော့ကသူတမီးကဒေါ်မီတခြားလိုက်တာတမီးတွေအများကြီးရှိတယ်အဲ့ဒေါ်မီကိုဖွားဖွားလို့ခေါ်ခိုင်းတော့မခေါ်ဘူးအမှန်တော့အဖွားတူသူ့ကိုဖွားလို့ခေါ်ခိုင်းမခေါ်ဘူးဘယ်လိုခေါ်တော့ဆိုတော့မတ်မီသူခေါ်ဘောကအရင်ဘွားတော့ကသူတမီးကိုသူခေါ်နေတဲ့ပုံစံတိုင်းနော်ဥမာတစ်ခုခုလောက်ဆရာရှိရင်မတ်မီအဲ့လိုနာမည်ခေါ်ပြတော့ခိုင်းမပစ္စည်းတစ်ခုကြာသွားတယ်ခီးတစ်ခုတင်ထိုင်းနဲ့ကြာသွားတယ်မမ့်မိခီးကြာသွားပြီးကောက်လိုက်ဒါသူပြောတဲ့စကားအတိကျတယ်သူပြောပုံဆိုပုံအသုံးနှုတ်နဲ့အမှုရာဟိုအရင်ဒေါ်လာစိမ့်အမှုရာတိုင်းနော်ဒေါ်လာစိမ့်ထူခဲ့တဲ့အစအဦးတွေအကြောင်းကံတွေရှိတယ်အဲ့ဒါတွေ့လို့ရှိရင်သူမှတ်မိနော်နည်းနည်းကြည့်လာတော့ဒေါ်လာစိမ့်ဓာတ်ပုံတွေပြလို့ရှိရင်သူသိတယ်သူပဲတဲ့အဲ့တော့အရင်ဘဝတုန်းကဇယိုက်ဝါဒနာအမှုရာတွေဟာတော်တော်များများပါတယ်ဒါပေမဲ့ဒီဘဝမှာရောကြားလေးဖြစ်နေတယ်ဒေါ်လာစိမ့်ရောကြားသိဖြစ်ချင်ယောက်ျားဘောက်တော့အဲ့တော့ယောက်ျားတက်လက်ဖြစ်ရတယ်မိမတက်လက်ဖြစ်ရတယ်နော်ဟိုးအရင်တုန်းကဘုံဘုံနဲ့အတူတူနေခဲ့တဲ့နှစ်ပေါင်းတော်တော်ကြာကြာအတူနေခဲ့တဲ့တပည့်လေးတယောက်ရှိတယ်သူကလည်းအရင်ဘောက်တော့မိမဖြစ်ခဲ့တယ်နော်တနာစရာကောင်းတယ်သူကတားမပွားနိုင်လို့ဆုံးသွားတယ်အခုထိသူအရင်ဘောက်တော့ခင်ဘုံကရှိသေးတယ်အရင်ဘောက်တော့တားသမီးတွေရှိသေးတယ်မှတ်မိသေးတယ်ဒီဘောက်မှာသူယောက်ျားဖြစ်တယ်အဲ့ယောက်ျားတက်လက်မိမတက်လက်လို့ဖြစ်တယ်နော်တားဖြစ်လိုက်အဖေဖြစ်လိုက်ချိုးမဖြစ်လိုက်အမေဖြစ်လိုက်ဆိုတော့စင်ဆိုင်ဘလောက်စုံစားစရာကောင်းလဲဘလောက်အောင်းစရာကောင်းလဲဘလောက်တန်ဝေကလည်းရစရာကောင်းတယ်နော်အဲ့တော့လူတွေကအဲ့လိုအမြင်နဲ့ကြည့်မယ်ဆိုရင်ကိုယ့်ဘက်မူးညံ့ကိုယ့်ဘက်ချစ်တယ်ခင်တယ်အထင်လည်းမကြည့်ဘူးထင်လည်းမသေးတော့လေးစားမှုတော့ရှိအဲ့တော့ဒီဘဝမှာဒီခန္ဓာကိုဖြစ်လာဖို့တော့ဒီခန္ဓာကိုရုပ်ခန္ဓာကိုဖြစ်လာဖို့အမေစီကဆောတစ်ခုနဲ့အဖေစီကဆောတစ်ခုသူတို့ကပေါင်းပြီးလို့ဖြစ်ရတယ်နော်အဲ့တော့ဒီရုပ်အခြေခံလေးကိုတော့ဒီအမေဖျားပေးတာပါဒီအမေဖေးစီမှာတာသမီးလာဖြစ်ဖို့ကြတော့မိမိကံကပေးတာနော်အဲ့တော့ဒီပရိသတ်နေစိတ်ကိုကိုယ်ကံကပေးတာဒီပရိသတ်နေစိတ်ကိုအမေဖေးကမပေးနိုင်အမေဖေးကအဲ့ဒီရုပ်အခြေခံလေးကိုပေးလိုက်တာဘောဘောကအမေဖေးနဲ့ဒီမေဖေးနဲ့အเจ้าကြီးဆက်ကတော့ရှိခဲ့မှာပါနော်အဲ့တော့ဒီကံဆိုတာကကုသကအကုသကခေါ်တာပါပဲကိုယ်ဘာမှမသိတဲ့ကိုယ့်ရဲ့ကိုယ့်ထက်ကိုယ်ကိုလွှမ်းမိုးချေလည်နေတဲ့တကူကြီးတစ်ခုမဟုတ်မိမိပြုတ်ခဲ့တဲ့ကာယကံဝစီကံမနောကံပဲအဲ့တော့ကိစ္စတစ်ခုကိုပြုတ်တိုင်းပြုတ်တိုင်းစိတ်ဆိုတာဖြစ်လာတာနော်အဲ့ဒီစိတ်မှာစေတနာဆိုတာပါတယ်နော်ကောင်းတဲ့စေတနာပါမယ်ဆိုးတဲ့စေတနာပါမယ်ရိုးရိုးနားလည်အောင်ပြောရမယ်ဆိုနော်အဲ့တော့မြတ်စွာဘုရားကစေတနာဟံဘိက္ခူကာမဝတ္တမိလို့ဟောတော့ပါနော်စေတနာကိုပဲနင်းကံလို့ခေါ်တယ်အဲ့တော့ကိုယ်စေတနာကိုယ်ကံကြောင့်ပဲဖြစ်လာတာစိတ်တစ်ခုဖြစ်တိုင်းဖြစ်တိုင်းသူ့မှာတတ္တိရှိတယ်။ကောင်းတဲ့စိတ်ပဲဖြစ်ဖြစ်မကောင်းတဲ့စိတ်ပဲဖြစ်ဖြစ်သူ့မှာတတ္တိရှိတယ်။အဲ့ဒီတတ္တိဟာကိန်းပေါ်နေတယ်။ဖြစ်တုန်းကဖြစ်တဲ့စိတ်ကတော့ပြတ်သွားပြီ။နော်။ဒါပေမဲ့သူ့တတ္တိကတော့ကိန်းပေါ်နေတယ်။ အဲ့ဒီဂိမ်းနွားတဲ့တက်တယ်ကနောက်ထပ်ဖြစ်နေတဲ့စိတ်အစဉ်မှာတဏှိတဖုံအပြင်းပါနေတယ်တော်တော်နားလေဖို့ခက်ခဲပါအင်မတန်နေနေပါတယ်နော်ဒါကြောင့်မြတ်စွာဘုရားလည်းပဲကမ္မဝိပါကောအစဉ်တေရောလို့ဟောတော်မူတာကံကံရဲ့အကျိုးပေးကိုစဉ်းစားယုံနဲ့မသိနိုင်ဘူးသူကစဉ်းစားနိုင်တဲ့အဋ္ဌဉာဏ်ရဲ့ဘုံဟုတ်ကလုံးနေစဉ်းစားတဲ့အစဉ်တက်ပို့ပြီးမြင့်တဲ့အဋ္ဌဉာဏ်မျိုးကိုရမယ်ဆိုရင်တော့သိနိုင်ပါတယ်နော်အဲ့တော့ကိုပြုတ်ခဲ့တဲ့ကာယကံဝစီကံမနောကံဆိုတော့ဒီကုသိုလ်ကအကုသိုလ်ကဆိုတာတဘာဝတရားဖြစ်တယ်တမတ်ချက်မဟုတ်ဘူးဒီစကားကိုတော်တော်ကိုနည်းနည်းနည်းနည်းသဘောပေါက်စေချင်တာနော်ကုသိုလ်အကုသိုလ်ဆိုတာဟာတမတ်ချက်မဟုတ်ဘူးတဘာဝတရားဖြစ်တယ်ဒါကိုကုသိုလ်လို့တမတ်လိုက်တိုင်းကုသိုလ်မဖြစ်သွားဘူးဒါကိုအကုသိုလ်လို့တမတ်လိုက်တိုင်းအကုသိုလ်ဖြစ်မှာတော့နော်တဘာဝတရားဥပမာယိုးလေးဆိုတော့နည်းငယ်ရွယ်လူတွေစဉ်းစားစရာရောက်ပြောမှဆိုရင်ငယ်ဦးသေးကိုခြုံရလို့တမတ်လိုက်ရင်ဘယ်နဲ့လဲခြုံသွားမှာချုံနေမှုနော်သူကဆက်တဲ့တဘာဝရှိဆက်မှာဘသူဘလို့တတ်မှတ်မရဘူးနော်ထို့တူပဲအဲ့တော့ကုသိုလ်ဆိုတာဟာမြင့်မြတ်တဲ့စိတ်ရဲ့သဘောစိတ်ရဲ့တဘာဝသဘောဆိုတာတဘာဝကိုပြောတာနော်အဲ့တော့မြင့်မြတ်တဲ့သဘောတန့်ရှင်းတဲ့သဘောကြည်လင်တဲ့သဘောချမ်းသာတဲ့သဘောချမ်းသာတဲ့အကျိုးကိုပေးတဲ့သဘောအဲ့တော့ကုသိုလ်ဖြစ်နေတုန်းမှာဘုပဲစိတ်ကတော့ချမ်းသာပါတယ်အကုသိုလ်ဆိုတာကယုံညံ့တယ်တိမ်ဖြင်းတယ်မတန့်ရှင်းဘူးဘူးလောင်တယ်ဆင်းရဲတယ်ဒုက္ခဖြစ်စီဒုက္ခရဲ့အကြောင်းဖြစ်တယ်နော်အဲ့တော့ကိုယ်စိတ်ထဲကိုကြည့်လိုက်လို့ရှိရင်ကြည်လင်တန့်ရှင်းပြီးတော့အေးချမ်းပြီးတော့မြင့်မြတ်နေလို့ရှိရင်ကုသိုလ်ဖြစ်နေတယ်လို့ကိုယ့်ဟာကိုယ်သိနိုင်တယ်ဘယ်သူကမှမေ့စရာမလိုဘူးကိုယ်စိတ်ထဲကိုကြည့်လိုက်ပြီးတော့စိတ်တွေဆင်းရဲနေတယ်ပူလောင်နေတယ်စိတ်တွေကတိတ်လှုပ်ရှားနေတယ်ကြမ်းတမ်းနေတယ်ခက်ထန်နေတယ်ယုံညံ့တဲ့သဘောရှိနေတယ်ဆိုရင်ဒါအကုသိုလ်ဖြစ်နေတယ်ဘယ်သူမှမေ့စရာမလိုဘူးသိနိုင်တယ်နော်တချို့အင်မတန်တိမ်မှုတဲ့ကုသိုလ်အကုသိုလ်ကတော့ယုတ်တိရချက်ချင်းတော့မမြင်နိုင်ပါဘူးနော်သို့တော့တတိတမာတိကောင်းလာလို့ရှိရင်တော့အဲ့ဒီတိမ်မွေ့တဲ့ကုသိုလ်စိတ်အကုသိုလ်စိတ်တွေကမြင်နိုင်ပါလေ။တချို့တရားဓမ္မတွေကမေးကြတယ်။ရှင်ပြားကတိနေပါတိနေပါလို့အများအားပြောတယ်။တိနေုံနဲ့ဘယ်လိုလုပ်ကုသိုလ်ဖြစ်တယ်လဲ။အတူတူကတို့တော့လည်းယုတ်ပြတ်တော့စဉ်းစားရတာခက်နေလို့ဒူပါလေ။အဲ့တော့တိပြတော်နေတဲ့ခါမှာတကယ်ပြစ်စုပန်တက်တဲ့တိနေတဲ့ခါမှာနော်။တကယ်တိနေတာမှန်ရင်အဲ့ဒီလူရဲ့စိတ်မှာတွေးနေတယ်ဆိုတော့မရှိဘူး။တဲ့တဲ့တည်ယူမှရင်တွေးနေတယ်ဆိုတော့မရှိဘူးเนาะအဲ့ဒီတိတဲ့အာကောင်းနေတဲ့ခါမှာသူ့စိတ်ထဲမှာပြင်းထန်တဲ့လောဘမဖြစ်ဘူးတကယ်တိတဲ့အာကတော်တော်ကြီးကောင်းသွားတဲ့ခါမှာလောဘလုံးဝမရှိတဲ့ခါဖြစ်နေတယ်အဲ့တော့တိတဲ့အာကောင်းရင်လောဘမရှိဘူးဒေါသမရှိဘူးမာနလည်းမရှိဘူးအိတ္တမစ္ဆေယလည်းမရှိဘူးအဲ့ဒီဩဒိဆာကုတ်ကုဆာဆိုတာလည်းတခုမှမရှိဘူးသင်္ခါမိတ်ဆိုတာထိုင်မှန်းမှုတွေးမှုလည်းမရှိဘူးဝိသိကိစ္စခေါ်တဲ့ယုံမတန်ရာဖြစ်မှုလည်းမရှိဘူးဒါတွေအားလုံးကင်းနေတဲ့ခါမှာအဲ့ဒီစိတ်ရဲ့အယီအတွေးရလည်းနေတယ်အမြဲတမ်းကြည်လင်အေးချမ်းပြီးတော့လင်းနေတာပဲအဲ့ဒါတရားကိုရေရှည်အထုတ်တယ်လို့ဆိုရင်အဲ့ဒါကိုကောင်းကောင်းခံစားလို့ရတယ်သိပြီးတော့နေတဲ့ခါမှာစိတ်ကအားပြည့်အသက်ဝင်နေတယ်အင်အားတွေပြည့်နေပြီးတော့အမြဲတမ်းကြည်လင်အေးချမ်းတန်ရှင်းပြီးတော့အဲ့ဒီစိတ်ကလေးကိုပြန်ကြည့်ရင်ကိုသိနေတယ်မြင့်မြတ်လိုက်တာတန်ရှင်းလိုက်တာဆိုတော့သိနေတယ်ဒါကြောင့်ကိုယ့်ဟာကိုယ်တရားထုတ်တော့အဲ့ဒါလို့ကိုယ့်စိတ်ကိုကိုကြည့်တဲ့ခါမှာလောဘဒေါသမောဟမာနအိတ္တမစ္ဆေယဥဒိစ္စကုက္ကုစတိဏမိတ္တဥစိကိစ္စပါဠိစကားလုံးတွေအများကြီးတုံးလို့ပြောလိုက်ရအောင်အဲ့ဒါလို့ကိလေသာတွေကင်းရှင်းနေတဲ့အခါမျိုးကိုရပြီဆိုရင်အဲ့ဒီစိတ်ကလေးကိုတေချာပြန်ကြည့်ပါဘလောက်မြင့်မြတ်တယ်လဲဘလောက်ချမ်းသာနေတယ်လဲဆိုတာနော်အဲ့ဒါလို့အခါမျိုးမှာဘုရားကိုအာရုံပြုကြည့်ပါအဲ့ဒီချက်မှာနည်းနည်းရိပ်မိလိမ့်မယ်ဘုရားဆိုတာဘယ်လိုလဲဆိုတာဒို့မဟုတ်ရင်တော့စာဖတ်ပြီးတော့ကြက်ထားတဲ့အတိတ်တွေကိုတော့သိမယ်ဒါပေမဲ့ဘုရားရဲ့စိတ်ရဲ့အခြေအနေကိုရိပ်မိဖို့မလွယ်ဘူးအကုန်တိဖို့ကတော့ဘယ်သူမှမတတ်နိုင်ပါဘူးသို့တော့တရားအထုတ်လို့အခိုက်အတန့်ပဲဖြစ်ဖြစ်ကိလေသာတွေကင်းရှင်းနေတဲ့ခါမှာနည်းနည်းလေးအာရုံပြုကြည့်ရင်ဘုရားဆိုတာဘယ်လိုလဲဆိုနည်းနည်းတော့ရိပ်မိလားအဲ့ဒီကြမ်းမှာဘုရားကအမတန်ကြည်ညိုတဲ့စိတ်ဖြစ်ပြီးကိုယ်ကိုယ်တိုင်ကကိလေသာအခိုက်အတန့်ဖြစ်ဖြစ်ကင်းဘူးမှလားကိလေသာကင်းနေတယ်ဆိုတာဘယ်လောက်မြင့်မြတ်တယ်လဲဆိုတော့သိတယ်အဲ့တော့တခြားကိစ္စတွေမသိဘူးပဲထားအောင်နော်ဘုရားနဲ့ပတ်သက်တာတွေမသိနိုင်တဲ့အတွက်အများပါတယ်နော်ဒီတစ်ချက်ကိုသိရုံနဲ့ပဲဘုရားကိုကြည်ညိုဒီဘုံမလေးကိုယ်တိုင်အဲ့လိုပဲတစ်ခါတည်းခံစားမှုပါလားခုစိတ်ထဲမှာတကယ်ကြည်လင်အေးချမ်းတန့်ရှင်းနေတဲ့ခါမှာဒီလိုဖျားပေးတဲ့ဤတိုင်းတတိစက်မိအောင်ကြိုးစားထုတ်လို့ခိလိတာကင်းပြီးတော့တန့်ရှင်းနေတဲ့ခါမှာငါတော်မှတလောက်ချမ်းသာနေတာတလောက်ကြည်လင်နေတာငါဆိုတော့ပြောရပြောစင်ပြောရတာနော်စိတ်ကလေးကိုပြန်ကြည့်ခါမှာစိတ်ကလေးကအင်တန်ကြည်လင်အေးချမ်းပြီးတော့တောက်ပြောင်းနေတယ်လို့ပဲဖျားရဲ့စိတ်ကဘလောက်များကြည်လင်အေးချမ်းတန့်ရှင်းနေမလဲဆိုတာနည်းနည်းလေးမှန်းလို့ရပါတယ်နော်အဲ့ဒီခါမှာဖျားကိုအင်မတန်ကြည်ညိုတယ်မကုတ်ကူလည်းပဲပူပြီးတော့အဲ့လိုစိတ်နဲ့ပဲနေချင်းလာတယ်ဒီလိုနေရတာအင်မတန်ချမ်းသာတယ်အင်မတန်တက်တာပါ တော့ဒါတော့ပဋိသင်္ဍေစိတ်ဖြစ်ပေါ်ရာကံအထောက်ပံ့ရှိတယ်ကံဆိုတာတဘာဝတရားကမ္မချက်မဟုတ်ဘူးနော်အဲ့တော့ပဋိသင်္ဍေစိတ်ဒီ cell လေးကဖြစ်လာပြီနော်ဒီအမေစီက cell တစ်ခုနဲ့အဖေစီက cell တစ်ခုနှစ်ခုပေါင်းပြီးလို့ရှိရင်သူကတစ်ခုပဲပြန်ဖြစ်လာတာပေါင်းစုံပြီးတော့ပြည့်စုံတဲ့ cell တစ်ခုဖြစ်လာတယ်ဒီ cell ကတစ်ခုရင်နှစ်ခုပြောင်းပွားရတယ် glass လေးကပွားတယ်အဲ့တော့ပွားဖို့ဆိုတာဘာလို့လဲအာဟာရလိုပဲနော်ဒကာကြီးကပြောလိုက်ရင်လည်းရိတ်မိတယ်နော်အာဟာရလိုပဲအာဟာရမရှိဘူးလို့မပွားနိုင်ဘူးနော်အာဟာရလည်းတဘာဝတရားနော်ဒါကအမေစီကလည်းတော့တဆင့်တော့ရတယ်နော်အာဟာရပြီးတော့အမေဝန်ပိုက်တယ်မှာမပူလုံးမအေးလုံးနဲ့ဥတုရှိနေတယ်နော်အဲ့တော့ကံစိတ်ဥတုအာဟာရအကြောင်းတရားတွေအားလုံးဟာတဘာဝတရားပဲအဲ့တော့ဘသူမှကိုလိုခြင်းလိုဖြစ်အောင်ဖန်တီးပြီးတော့ယူလိုက်တာမဟုတ်ဘူးဒီဘဝဆိုတာကိုယ့်အကူဖြောင်းတကယ်လို့ယူရလားဆိုတော့ဒါလည်းမဟုတ်ဘူးနော်မိဘတွေကလှုပ်ပေးလိုက်တယ်လားဆိုတော့ဒါလည်းမဟုတ်ဘူးသို့တော့ဒါတွေအားလုံးကပတ်သက်ဆက်ဆက်နေတယ်အကြောင်းတော့ရှိတယ်တခုတည်းသောအကြောင်းကြောင့်ဖြစ်လာတာတော့မဟုတ်ဘူးနော်အကြောင်းစုံစည်းလို့ဖြစ်လာတယ်အဲ့ဒီအကြောင်းတရားတွေအားလုံးဟာတဘာဝတရားပဲဒါကြောင့်တေချာလေးလေးနဲ့စနိုက်ပြောမှဆိုရင် I have no parents I make the heavens and earth my parents အတိပ္ပေတော်နည်းနည်းပါတယ်နော်ကြပြာမှုလို့စကားလုံးကျင်းတယ်အတိပ္ပေကျေတယ်တင်စားပြီးတော့ပြောတာအင်မတန်လှလှပပရေးထားတဲ့စကားလုံးတွေပါပုံပုံတော့စကားလုံးတွေတော့အင်တန်ချစ်တယ်နောက်တစ်ပိုက်ကပို့ပြီးတော့နည်းနည်းပါတယ် I have no home ငါမှအိမ်မရှိဘူးတော့လူရဲလူဖြစ်လာရင်အမိုးကအခင်းရှိတဲ့အစာအုပ်တစ်ခုထဲမှာတော့နေကြရစမြဲပါကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေအမိုးကအခင်းရှိတဲ့နေရာတနေရာတော့လိုတာပဲသို့တော့သူပြောချင်တာကဒီရုပ်ခန္ဓာကိုအတွက်လူအများဆောက်လုပ်ထားပြီးတော့နေကြတဲ့ရုပ်ဖြစ်တဲ့အိမ်ကိုပြောတာမဟုတ်ဘူးနော်အမှန်တည်းနဲ့တရားသဘောကိုပြောချင်နေတာဆိုတော့သူကနန္တရားပိုင်းကိုပြောချင်တာဖြစ်တယ်နော်ဘာကူများသူကအိမ်ဖြစ်နေပြောချင်တယ်ဆိုတော့ I make awareness my home နော်ငါတတိကိုအိမ်လုပ်ပြီးတော့နေပါတယ်နော်အမှန်တည်းနဲ့တော့ဒီတတိနဲ့မြဲအောင်လေ့ကျင့်နေတဲ့လူဆိုရင်ဒီစကားရဲ့တိမ်မွေ့မှုနည်းနည်းမှုဟောအကျိုးတရားမှုကိုအများကြီးသိမယ်နော်အခု physically ဒီရုပ်ပိုင်းဆိုင်ရာအိုးအိမ်မရှိတဲ့လူတွေကဘယ်လိုနေကြလဲဟိုနေဒီနေနော်အတီးကြမရှိဒီနေရာခဏနေလိုက်ဟိုနေရာခဏနေလိုက်ဘယ်နေရာမှာသူ့အိမ်ရလို့ပြောလို့မရဘူးနော်ခြေတော့ဆိုဒီလိုပဲဟိုဂုံတရားကြီးတွေအောက်မှာတချို့နေကြတာမြင်ခဲ့ဘူးပါလေကြာပါပြီအခုတော့မသိတော့ဘူးမတွေ့တော့ပါဘူးနော်အဲ့တော့အိုးအိမ်မရှိတဲ့လူကခြေတလုံးအိမ်တိုင်းဖြစ်နေတယ်။နေရာတူကြမရှိဘူး။နေရာတူကြမရှိတော့တနေရာသူတွားနေတော့ကြအကြောင်းတစ်ခုပေါ်လာနေတဲ့နေရာသူရွှေ့ရတယ်။အတီမကြဘူး။ဂုံတိတ်ခါမရှိဘူး။အန္တရာယ်အများကြီးပါလေနော်။သူမှရာတီဥတုအန္တရာယ်ရှိလို့တခြားပိုးမွားအန္တရာယ်လည်းရှိမယ်။လူစုသူစုအန္တရာယ်လည်းပဲအများကြီးရှိတယ်နော်။အဲ့တော့အိုးအိမ်မရှိတဲ့လူကအတီကြမရှိဘူး။ရောင်းလဲလဲဖြစ်နေတယ်။ vagabond နော်ခြေတလုံးအိမ်တိုင်းဖြစ်နေတယ်။အဲ့တော့တတိမရှိတဲ့စိတ်ကတော့ဘယ်လိုနေတယ်လဲ။ထို့တူနော်အိုးအိမ်မရှိတဲ့လူကြီးခြေလုံးအိမ်နဲ့ဟိုသွားဒီသွားရောက်နေရာရှောက်သွားပြီးတော့ရောက်တဲ့နေရာမှာနေတယ်လို့ပဲအဲ့ဒါလို့အိုးအိမ်မရှိတဲ့လူတွေကဂုံတိတ်ခါမရှိတယ်လို့အသက်အန္တရာယ်လဲအမှန်တန်များတယ်လို့ပဲတတိမရှိတဲ့စိတ်ဟာဘာမှဂုံတိတ်ခါမရှိဘူးနော်ဟိုရောက်ဒီရောက်ချင်အောင်ရောက်တယ်အန္တရာယ်အမှန်တန်များပါတယ်အဲ့တော့တတိဆိုတဲ့အိမ်မှာတကယ်နေလိုက်ပြီဆိုရင်အမှန်တန်လုံခြုံတယ်အမှန်တန်စိတ်ချရတယ်အန္တရာယ်ကင်းတယ်အမှန်တန်တည်ကြည်ခံ့ညှားမှုရှိတယ်နော် safe ဖြစ်တယ်နော်အန္တရာယ်မရှိဘူး safe ဖြစ်တယ်အဲ့တော့တတိဟာစိတ်အတွက်အိမ်ပဲတတိနဲ့မနေတဲ့လူဟာသူ့စိတ်ကအိမ်မရှိဘူးရောက်ရပေါက်ရရှောက်သွားနေတာပေတေလေးနေတဲ့လူနဲ့ပဲတူတယ်ဒါကြောင့်မနေ့အိယာကနေလို့တဲ့ချိန်ကစပြီးတော့နောက်ညအိပ်ပျော်သွားတဲ့ချိန်ဒီကြားထဲမှာကိုယ့်စိတ်ကိုတတိဆိုတဲ့အိမ်မှာထားပါခုချိန်ထိအာနာပါနာကိုအားထုတ်တုံးပါပဲနောက်ထပ်တရားအထုတ်တာပုပ္ပရတိမ်မှုနဲ့နည်းလာလို့ပြောင်းလဲသွားပြီမြဲလည်းပဲဒီ basic ဖြစ်တဲ့အာနာပါနာကိုဘယ်တော့မှလက်လွတ်လို့မရဘူးအာနာပါနာကိုအခြေခံပြီးနောက်တစ်ဖြည်းဖြည်းတော့ဝေဒနာဥပဒနာတွေအထုတ်လာတယ်ဒီထက်ပိုပြီးတော့တဆင့်တက်ပြီးတော့စိတ်ဓာတ်ဥပဒနာတွေလည်းပဲအထုတ်မိရတာသူကသူတဘာဝတိုင်းသွားတာပါပဲနော်ဟိုတိတန်တော့တိရင်တိနေပိုပြီးတော့တိလာတာအစမှတိဖို့လွယ်တာကနေစတယ်နောက်တစ်ဖြည်းဖြည်းနဲ့ပိုပြီးတော့တိမ်မှုတဲ့ချိန်သွားတယ်နော်အဲ့တော့အာနာပါနာ basic သူကဘယ်တော့မှလက်လွတ်လို့မရဒီတော့အာနာပါနလည်းအလွန်တိမ်မွေ့ပါလေတခါတည်းအင်မတန်တန်တိမ်မွေ့တဲ့အချိန်ကိုရောက်သွားပါလေအသက်ရှင်မတော့မသိနိုင်လောက်ခက်ခဲတဲ့အချိန်မျိုးရောက်နေတယ်နော်အဲ့တော့တိမ်မွေ့သွားလို့လေတ တိပွေရပို့ပြတ်တိသမารီနဲ့အားဆိုင်ရတယ်အဲ့လိုအားဆိုင်လေလေတတိသမารီကလည်းပူကောင်းလေလေဖြစ်လာတာအဲ့တော့တင်မွေတာကိုတိနိုင်လေလေတတိသမารီညံအားတက်လေလေအဲ့တော့ဆိုလိုရင်းကိုပြန်သွားရင်နိုးနိုးခြင်းနိုးပြီဆိုတာလေးကိုဒီတိတဲ့စိတ်ကလေးဝင်လာပြီဆိုတာကိုတိပြီးတာနေပြန်တယ်ပဲအာနာပါနာထုတ်ပါအဲ့တော့ဒီအသက်ကိုဝအောင်ရှင်လဲလို့ရှိရင်ခန္ဓာကိုယ်ကအောက်ဆီဂျင်ပူပြီးတော့ရတာအုံနောက်ကအောက်ဆီဂျင်အများကြီးလိုပါတယ်ဒီခန္ဓာကိုယ်နဲ့အုံနောက်နဲ့ရှင်ကြည့်မယ်ဆိုရင်အလေးချိန်ပမာဏအားဖြင့်ဆိုရင် तू ကတိတက်မှ900ခန်းလုံးလောက်ပဲရှိတယ်ခန္ဓာကိုယ်ကပေါင်150လောက်ရှိတယ်ဆိုရင်အုံနောက်ကနှစ်ပေါင်တကာလောက်ပဲရှိတယ်ဒါပေမဲ့ဒီအုံနောက်ကဒီရှူလိုက်တဲ့လေတွေက 30% 30ခန်းလုံးကြော်ကြော်လောက်အောက်ဆီဂျင်ကိုယူသုံးပါတယ်လောက်များလဲဆိုကြည့်ပါနော်အဲ့တော့အချင်းမူတူဖြစ်နေတတ်တယ်နော်တချို့လူတွေကအဲ့ရကနိုးပေမဲ့မူတူတူဖြစ်နေတယ်မကြည့်ဘူးအာနာပါနာကိုအားရပါရအားထုတ်လိုက်လို့ရှိရင်အောက်ဆီဂျင်များလာတဲ့ကိုပဲသူကနည်းနည်းကြည်လာတယ်နော်အသက်ကိုအားရပါရရှုလို့ရှိရင်နည်းနည်းခေါင်းကြည်တယ်ဒါကြောင့်မောတဲ့လူတွေနည်းနည်းခေါင်းနောက်လာတယ်ဆိုရင်လေခေါင်းလေးတန်းရတဲ့နေရာမှာရပ်ပြီးတော့အသက်ကို50-60ကျင်းလောက်အားရပါရဖြည်းဖြည်းနဲ့ deep breathing လုပ်ကြည့်ပါဘုပ္ပကြည်လာတယ်နော်ဒီအပြင်တတိလေးပါကပ်ပြီးတော့အသက်ကိုရှုရတဲ့ကြောင်းတတိရဲ့တတိကြောင့်လည်းပဲစိတ်ကပို့ပြီးတော့ကြည်လင်လို့ကြားလာတယ်နှစ်ခုအကျိုးရတယ်နော်အသက်ရှူရတဲ့အတွက်ကြောင့်လည်းပဲကြီးကြီးလင်းလင်းနုံနုံကြီးကြီးဖြစ်လာတယ်လို့သိနေတဲ့အတွက်ကြောင့်လည်းပဲပိုးပြတ်ကြီးကြီးလင်းလင်းနဲ့နိုးကြလာတယ်။အဲ့လိုအဲ့ရက်နဲ့ပဲခဏအထုပ်ပြီးတော့ပြီးရင်ခဏအဲ့ရက်မှာပဲထိုင်ပြီးတော့ဆက်အထုပ်ပါ။မျက်နှာတက်တာနောက်မှပါ။နော်။အဲ့တော့နိုးနိုးခြင်းတိတိခြင်းပထမဦးဆုံးဖြစ်လာရတဲ့စိတ်ဟာသိနေတဲ့စိတ်။အဲ့သိနေတဲ့စိတ်တွေကိုနည်းနည်းလေးဆက်သွားအောင်တတိပြင်းနဲ့ကြိုးစားပြီးတော့ပေါင်းများလိုက်လို့ရှိရင်တော်တော်ကြာကြာပဲကြည်လင်တန့်ရှင်အေးချမ်းပြီးတည်ငြိမ်တဲ့ကုသိုလ်စိတ်တွေဖြစ်လာတယ်။အဲ့တော့တနေ့တောင်ဒီလိုနိုးနိုးခြင်းကုသိုလ်စိတ်လေးနဲ့ဘာဝနာစိတ်လေးနဲ့စလိုက်ရတာအင်မတန်မင်္ဂလာရှိပါတယ်။မျက်နှာမတိတ်တာရသေးတာကိစ္စမရှိပါဘူး။နော်။စိတ်ကပိုရေးကြည့်ပါလား။အဲ့လိုခဏတရားထိုင်ပြီးရင်ပြီးမှဂရင်ပေါ်မှာအိတ်တက်လို့ဆိုရင်တော့ဂရင်အောက်ကို6လောက်ချလိုက်တယ်။6လောက်နဲ့ကြမ်းမြင်နဲ့ထိလိုက်တယ်။မျက်နှာတက်ဖို့တွားတယ်။အဲ့ဒီတွားလာထုတ်ရှားမှုအားလုံးကိုရိုးရိုးနဲ့အကျဉ်းချင်းပြောရရင်လှုပ်ရှားမှုထိမှုသိမှုလေးတတိကတာနော်လှုပ်ရှားတာထိတာကိုတတိလေးနဲ့သိလိုက်ပါတိပြီးတော့သွားပါဟိုစကားလုံးတုံးပြီးတော့မှတ်ဖို့တော့တကယ်တော့မလိုဘူးနော်သို့တော့အကူညီဖြစ်နေတုံးခြင်းတုံးနေလည်းမတုံးမနေရရတယ်သိဖို့အာယုံကိုဓာတ်ရိုက်သိနေဖို့ကကိုရေးကြည့်ပါတယ်နော်ဒီလိုထိလိုက်တိုင်းဘာမှပြောနေစရာမလိုဘူးသိနေတယ်နော်ထိလိုက်တိုင်းသိနေတယ်အဲ့ဒီထိသိလေးကိုပဲအခြေခံအဖြစ်လုပ်စီပြီးရင်မျက်နှာတစ်ပြင်းအားရှိခုမယ်မေတ္တာပို့မယ်ခဏတရားထိုင်ပါတရားထိုင်ပြီးစာရေးတော့ရေးကိစ္စတွေလုပ်အောင်မယ်ဒါလေးတွေလည်းရတန်တလောက်အတိတ်တွေကတ်ပြီးလုပ်ပါကျဲရင်ကျဲပါစေကိစ္စမရှိဘူးနော်နည်းနည်းလေးတတိပါနေကိုပဲအင်တန်ကျိုးများပါတယ်နော်ဒီလိုတတိလေးနည်းနည်းပါအောင်တနည်းတားလို့နေတော့လို့ရှိရင်တဖြည်းဖြည်းဖြည်းကြားတဲ့ခါမှာစိတ်အင်အားတက်လာတက်လာပြီးတော့အေးစေးတရားထိုင်လိုက်မယ်ဆိုရင်သိမကြဘူး9မိနစ်လောက်တွေ့မှစိတ်ကတော်တော်စူးစီးမိတော့ငြိမ်သွားတာတမာရီအင်တန်ကောက်လာတာပါအဲ့လိုစာရေးတော်ရေးကိစ္စလုပ်ပြီးပြီဆိုရင်ဒီကဒကာကြီးတွေဒကာမကြီးတွေများသောအဖြစ်အပြင်သွားစရာကိစ္စတွေရှိမယ်ယုံသွားစရာကိစ္စတွေရှိမယ်တာဝန်တွေရှိနေတယ်ကိုကားကိုမောင်းသွားရမယ်ဆိုရင်လည်းပဲကိုကားကိုမောင်းတာကိုကားထဲဝင်လိုက်ကြရကားတကဖွင့်တယ်ကားထဲဝင်လိုက်တယ်ထိုင်လိုက်တယ်ကားတကပြန်ပိတ်တယ်ကားတော့ကိုတော့ပေါက်တယ်ထည့်လိုက်တယ်ဆက်ကိုနှိုးလိုက်တယ်အင်ဂျင်အတံမီတာကိုတည်တယ်အင်ဂျင်လှုပ်ခါနေတာကိုတည်တယ်ပြီးရင်ကမောင်းပြီးတော့ထွက်သွားတယ်နော်အဲ့ဒါလေးကရတန်တလောက်နည်းနည်းလေးပဲဖြစ်ဖြစ်တတိလေးပါနေပါစေနည်းနည်းလေးကတော့တကယ်မခက်ဘူးနော်ကြိုးစားကြည့်ပါအဲ့လိုနဲ့ရုံးကိုရောက်သွားပြီလမ်းမှာလည်းပဲအများကြီးတွေ့ရကြုံရမှာပါနော်ရှေ့ကလမ်းပိတ်နေတာမျိုးလည်းရှိတတ်တယ်စိတ်ရှိရှိလေးနဲ့မောင်းသွားပါနော်မီးပွင့်ချိုင်ရနေရပြီစိတ်ရှိရှိလေးနဲ့စိတ်ကိုအေးအေးလေးထားစိတ်ကိုရှော့လိုက်ပါ relax လုပ်ပါအခုခေတ်လူတွေကအလုပ်ကအများများလွှမ်းကြည့်တော့မနဲ့နိုးနိုးခြင်းပဲလူကလည်းရောက်ရခတ်တယ်နော်စိတ်ကမအေးချမ်းဘယ်ခတ်နေတော့သူ့မှာ tension ကရှိနေပြီနော်အဲ့တော့အဲ့ဒီ tension ကအမှန်ကြောက်ဖို့ကောင်းပါလေအဲ့ဒီ tension ကိုအမြဲတမ်းသတိထားပြီးတော့ရှော့ချထားလို့လို့တယ် tension များနေလို့ရှိရင်အင်တန်အားကုန်နော်သတိလေးနဲ့ရုံးကိုသွားမယ်ရုံးမလို့ဆရာရှိရမှာနည်းအားလုံးသတိနဲ့လုပ်မယ်ဒီကြားထဲမှာလည်းပဲမကြာမကြာသတိပြန်ကားပြီးတော့တိပြောနေလို့ရတဲ့လောက်ပဲလုပ်ပါ၅စက္ကန့်ပဲရလုပ်ကြည့်ပါနော်လူတွေကလောဘတော်တော်ကြီးတယ်တရားထုတ်ရင်တော့သူကအတုံးလိုက်အတက်လိုက်ကြီးလောက်ရမှာပဲလောက်ချင်နည်းနည်းလေးဆိုရင်မထူပါဘူးလုံနေလို့မထူပါဘူးဆိုတော့ပြစ်လိုက်ချင် မဟုတ်ပါဘူးစူးစမ်းကြည့်ပါအဲ့လိုစူးစမ်းကြည့်လို့ရှိရင်ရည်ရှိလောက်လာတဲ့ခါမှာတိလိုက်ပါဒီလောက်ကလေးတိတိတိတိပြီးနေတာနဲ့ကောပဲနည်းနည်းစိတ်ကလေးကငြင်းချမ်းမှုရှိတယ်နည်းနည်းလေးဘယ်လန့်ရှိတယ်ဒီကြားတွေကအစင်မပြေတဲ့တစ်ခုရှိလို့ဒေါသဖြစ်ပြီးဆိုရင်တိလိုက်ပါအဲ့တော့စောစောတွေကဓာတိလေးနည်းနည်းလေးရှိနေတဲ့လူကဒေါသဖြစ်ပြီးရင်လည်းတိတ်မကြခင်မှာသူကတိတယ်အဲ့တော့ဒေါသအကြီးကြီးအစင်ကိုမရောက်ဘူးမီးလိုပဲဒေါသဆိုတာကဖြစ်ခါစားနည်းနည်းလေးပါပြီးမှအကြီးကျယ်မိတော့ကြီးပြောင်းလုံးသွားတာနော်နောက်တစ်ချက်ကဒီဒေါသရဲ့တဘာဝဟာပထမတစ်ခုဖြစ်တဲ့ကောင်ကသူတိတ်မပေါက်ကွဲသေးဘူးနည်းနည်းလေးထိန်ထားလိုက်နောက်တစ်ခုမကျေနပ်စရာတွေ့တယ်သူဒေါသကနည်းနည်းပိုကြီးသွားပြီဒါပေမဲ့သူထိန်ထားသေးတယ်နောက်တစ်ခုထပ်တွေ့တယ်သူဒေါသကနည်းနည်းထပ်ကြီးသွားပြန်ထိန်ထားပြန်သေးတယ်နော်နောက်ဆုံးကြရင်ဥပမာပြောရင် critical mass လို့အဆင့်ကိုရောက်သွားတယ်ဘာမှမဖြစ်တော့တဲ့ကိစ္စတစ်ခုနဲ့ကျွံကျက်တဲ့ကောင်ကသူမခံနိုင်တော့ဘူးတခါတော့ဘုံဆိုပေါက်ကွဲလာတယ်နော်အဲ့တော့ဥပမာအဖြစ်ပြောရမယ်ဆိုရင်အခုယူရေနီယမ်တွေနဲ့ဘောင်းတွေလောက်တက်ကြပါတော့ဒီယူရေနီယမ်တိတိလေးဟာ chain reaction မဖြစ်နိုင်ဘူးအဲ့ဒီတိတိလေးတွေအများကြီးတစ်ဖြည်းဖြည်းစုပြီးနောက်တစ်ခုထပ်တူနောက်တစ်ခုထပ်တူဘာမှ chain reaction မဖြစ်သေးဘူးနောက်ဆုံး critical mass လို့ခေါ်တဲ့အဆင့်ကိုရောက်တဲ့ခါမှာနည်းနည်းလေးပဲလိုတော့တယ်အဲ့နည်းနည်းလေးကိုဖြည့်ပေးရတယ်မင်း chain reaction ဖြစ်သွားတာဒေါသရဲ့သဘောကလည်းအဲ့ဒီတိုင်းပဲအဲ့တော့ residual အဲ့ဒီ frustration ရှိနေလို့ရှိအခံလေးကနည်းနည်းလေးဘာကိစ္စနဲ့မှန်းလဲမသိဘူးအခံလေးနည်းနည်းရှိလို့ရှိရင်တခုခုတွေ့တဲ့ကောင်ကသူကပိုပြီးကြီးကြီးကြီးကြီးလာတယ်နော်အဲ့တော့ကိုယ်စိတ်ကိုယ်ကိုကြည့်ပြီးတော့အဲ့ဒီအခံဖြစ်နေတဲ့ဒေါမနတဒေါသလေးမကျင့်တတ်မှုလေးကိုပါရှုမှတ်နေလို့ရှိရင်သူပြေသွားတယ်အဲ့လိုအမြဲတမ်းဒေါသကိုဖြေထားနေတဲ့သူကတောင်းတောင်းစိတ်ဆိုးစရာတွေ့နေပေါက်ကွဲတဲ့အဆင့်မရောက်ဘူးနော်အဲ့တော့အဲ့လိုမပေါက်ကွဲတဲ့ကြောင့်ကို့မှာအမြဲတမ်းတက်တာမှုရှိတယ်တစ်ဖက်သားမှလည်းပဲကို့ကြောင့်စိတ်ဆင်းရဲမှုမဖြစ်ဘူးလုံးဝမကိစ္စကလည်းပဲစိတ်အေးအေးနဲ့တတိနဲ့ဉာဏ်နဲ့ရှင်ပြီးတော့လုံးလိုက်ရတဲ့အတွက်ကြောင့်အကောင်းဆုံးအခြေအနေကိုရောက်နေတယ်။ပို့ပြီးတော့အဆင်ပြေတယ်နော်။ဒီလိုတနေ့တားလုံးတတိနဲ့နေတဲ့သူကသူကတတိဆိုတဲ့အိမ်မှာနေတယ်လို့ခေါ်နိုင်တယ်နော်။ဒါကြောင့် I make awareness my home ဆိုတဲ့စကားတကယ်လက်တွေ့လုပ်ကြည့်မှသိတယ်။သိနေတဲ့ခါမှာအင်မတန်အင်ဒီရတာပဲစိတ်ကအင်တန်လုံးချုံနောက်တစ်ပိုက်က I have no life or death ငါမှာမွေးပွားခြင်းတည်ဆုံးခြင်းဆိုတာမရှိဘူးအဲ့တော့စောစောလုံးကအပိုက်တယ်လို့ပါပဲသူကရုပ်ပိုင်းဆန်တဲ့သဘောကိုမပြောဘူးနော်နာမိုင်းဆန်တဲ့သဘောကိုပြောချင်တယ်ဒီခန္ဓာကိုယ်ကြီးကသဘောကတစ်ခါမွေးလာတယ်ကြီးလာတယ်ဩသွားတယ်ပြီးတော့တည်သွားတယ်ဒါကတော်တော်လေးရုပ်ပိုင်းဆန်တဲ့အကြံစားသဘောပေါ့နော်သူကဒီအကြံစားမွေးပွားခြင်းတည်ဆုံးခြင်းကိုပြောတာမဟုတ်ဘူးအမတန်တိမ်မွေးတဲ့နန္တရားဆန်တဲ့မွေးပွားခြင်းတည်ဆုံးခြင်းကိုသူကပြောချင်တယ်ဘာကိုပြောမလဲဆိုတော့ I make the tides of breathing my life and death တော့အနာပါနအထုတ်နေတဲ့ပုဂ္ဂိုလ်ဆိုတော့ဒီအသက်ရှင်နေတာကိုပဲသူကဒီရည်တက်လို့အတက်ကြလို့သူတင်စားပြီးပြောတယ် tides ဆိုတာဒီရည်ကိုပြောတာနော်အဲ့တော့အသက်ရှင်ရတဲ့ခါမှာရည်တက်လာတယ်လို့ပဲပြန်ထွက်ရတဲ့ခါမှာဒီရည်ကျသွားတယ်ဒါလေးကိုပဲအာယုံပြုပဲနှလုံးသွင်းမိနေတဲ့ခါမှာဒီမှာပဲမွေးဖွားခြင်းတည်ဆုံးခြင်းကိုသူအာယုံပြုလို့ရတယ်အဲ့တော့တည်ခြင်းတရားနဲ့ပတ်သက်ပြီးတော့နှလုံးသွင်းကြဖို့ဆင်ခြင်ကြဖို့မြတ်စွာဘုရားဟောတဲ့ခါမှာယဟန်ကြီးကလည်းပဲတည်ခြင်းတရားကိုနှလုံးသွင်းဆင်ခြင်ကြတယ်။အဲ့တော့မြတ်စွာဘုရားယဟန်ကြီးတပည့်တွေကိုပြန်တွေ့တဲ့ခါမှာတရားစစ်တဲ့သဘောမျိုးနဲ့မေးတယ်။ चित्त တို့တည်ခြင်းတရားကိုနှလုံးသွင်းကြရလားဆိုတော့နှလုံးသွင်းပါလေဗျာတဲ့နော်။ဘယ်လိုများနှလုံးသွင်းကြလဲလို့မေးတော့တပည့်ကတော့တပည့်တော်ကတော့ငါဒီနေ့တားလောက်အသက်ရှည်ရအောင်မယ်ဆိုရင်အင်မတန်ကောင်းမှာပဲ။တရက်လောက်များအသက်ရှည်ရမယ်ဆိုရင်ဒီအချိန်အတွင်းမှာတရားကိုနှလုံးသွင်းပြီးတော့နေမယ်လို့ဒီလိုသူဆင်ခြင်ပါတယ်နော်နောက်တစ်ပါးကိုမေးကြည့်တော့တပည့်တော်ကတော့တဲ့စွန်းတလုတ်စားရတဲ့အချိန်လောက်အသက်ရှည်ရအောင်မယ်ဆိုရင်ကောင်းပါပဲလို့နှလုံးသွင်းပါတယ်အဲ့ဒါလောက်ကလေးအသက်ရှည်အောင်မယ်ဆိုရင်တောင်းမှဒီအချိန်အတွင်းမှာတရားထုတ်နေမယ်ဆိုတော့ကသူကဒီထက်ပိုပြီးတော့အသက်ရှည်ဖို့ပြောင်းလဲချက်မထားဘူးဆိုတဲ့သဘောပဲတည်သွားနိုင်လေဆိုတာလေးကိုသူကနီးနီးကပ်ကပ်လေးနှလုံးသွင်းတဲ့သဘောပါနော်နောက်တစ်ပါးကိုမေးတော့တပည့်တော်ကတော့တဲ့အကျင့်အသက်ရှူလာလောက်ကလေးအသက်ရှည်ရအောင်မယ်ဆိုရင်ကောင်းပါပဲအဲ့ဒါလို့ဆိုရင်အဲ့ဒီအချိန်အတွင်းမှာတရားကိုနှလုံးသွင်းမယ်လို့ဒီလိုဆင်ခြင်ပါလေသူကနှစ်ကျင့်အသက်ရှူရလောက်တဲ့အထီတော်မှအသက်ရှင်ပါမလားတည်ခြင်းတည်သွားနိုင်တယ်ဆိုတော့တဘောနှလုံးသွင်းတယ်နော်တည်ခြင်းတရားကိုပူပြီးတော့နီးကပ်တယ်ဆိုတာကိုသိတယ်နော်အဲ့တော့ဗမာစကားပုံတစ်ခုလည်းရှိပါတယ်ဒီတည်ခြင်းတရားနဲ့အမှန်တန်နီးတယ်ဆိုတဲ့အတိတ်ပင်မျိုးနဲ့ပြောထားတာဘယ်သူများစဉ်းစားလို့ရအဲဟုတ်ပြီနော်ကိုယ်တော်လက်ကိုမဆန့်ခင်စံတော်လက်ကိုမကွေးခင်မှာတည်သွားနိုင်တယ်ဆိုတာကိုကြားဘူးကြတယ်နော်အဲ့ဒါဆိုတည်ခြင်းတရားကိုအင်တာနက်နိကကနှလုံးသွင်းတဲ့လူဖို့မှာအချိန်ဖြုံးဖို့ဆိုတာဖ ဖြစ်နိုင်မဖြစ်နိုင်ဘူးတည်သွားနိုင်လေဆိုတော့တကယ်အချိန်မြင့်တင်နေဆိုတော့တည်ရင်ချင်းမပြောဘူးနော်ဒီဖုံးမလဲခဏခဏပြောပြလိမ့်ရှိပါဒီဖုံးမကိုယ်တိုင်း၃ချိန်လောက်တည်ဖို့ရတော်တော်နီးခဲ့ဘူးပါတယ်အဲ့ဒီ၃ချိန်မှာတော့မှ၂ချိန်ကတော်တော်ကိုနီးသွားပြီလို့ထင်တယ်အဲ့ဒီ၂ချိန်ထဲမှာ၁ချိန်ကတော့ကိုယ့်ကိုယ်ကိုတေးကြပြီလို့တော့ထင်တယ်ဘေးကလူတွေကတော့ပြောနေတာကိုကြားနေတာမျောသွားပြီဖုံးမကတော့မလှုပ်နိုင်တော့အသက်တော်မှပထမတော့အင်တာမောနောက်တစ်ပြည့်တစ်ပြည့်နဲ့အသက်ကရှူတိုင်းညင်သာညင်သာညင်သာပြော့ဝင်းဝင်းလေးအသက်ရှူတော့ပြန်မထူးနိုင်တော့ပြန်မပြောင်းတော့မျက်စိလည်းမခွင့်တော့ခြေလက်တွေလှုပ်လို့လည်းမရတော့ဘေးကပြောတော့ကြားနေတယ်သူတို့ခေါ်နေတယ်ကြားတယ်ပြန်ထူးခြင်းနဲ့ထူးလို့မရဘူးပြောသူတို့ကပြောတယ်မျောသွားပြီဖုံးဖုံးကတော့တိနေတယ်မမျောပါဘူးတိပါတယ်ဆိုတော့ပြောခြင်းတယ်ပြောလို့မရဘူးပြောလို့မရတော့ကိစ္စမရှိဘူးပြောတော့ဘူးအဲ့ဒီအချိန်မှာကိုကိုလည်းပဲသူတို့ကငါ့ကိုမျောသားပြီးပြောတော့ငါတည်များတည်တော့မလားမသိပါဘူးလို့လဲစဉ်းစားမိနော်ကိုကကိုလည်းသိတယ်ခန်းစားရတာအင်တန်ကိုဟိုပင်မန်းနေပြီနော်ပင်မန်းနေတော့တစ်ခနဲ့ဆိုတည်သွားတော့မလို့သိတယ်နည်းနည်းလေး shock တစ်ခုခုနော်နည်းနည်းလေးမခံနိုင်တဲ့အဆင့်တစ်ခုခုရောက်သွားပြီဆိုတော့တည်မယ်ဆိုတာကိုသိတယ်ကိုကကိုသတိလေးနဲ့အများကြီးထိန်းပထားနော်ဒီသတိလေးနဲ့ထိန်းထားလို့ပဲကိုကကိုတော့မတည်ခဲ့တာလို့ယုံကြည်တယ်အကိဝိတာဒီလေးနဲ့စိတ်ကိုအေးချောင်းထိမထနိုင်လို့ရှိရင်စိတ်ကမခံနိုင်တဲ့အဆင့်တစ်ခုရောက်တော့တည်သွားနိုင်တယ်လို့ထင်တယ်။ဒီစိတ်နဲ့ခန္ဓာကိုယ်နဲ့အလုတ်ကတွဲပြီးလုပ်နေရတာ။စိတ်ကမခံနိုင်ရင်ခန္ဓာကိုယ်ကတခုခုဟိုတော်တော့ဆိုတဲ့သဘောမျိုးလုတ်လိုက်ချင်တယ်နော်လုတ်တယ်။အဲ့လိုဒီကနေ့လို့ဖြစ်တဲ့ခါမှာဟိုအရင်တုန်းကလုတ်ခဲ့တဲ့ကိစ္စတွေပြန်တွေးကြည့်တော့အရင်တုန်းကဘာမှမဖြစ်တော့တဲ့ကိစ္စတွေတောင်းတောင်းဆိတ်ဆိုးခဲ့တယ်မုန်းခဲ့တယ်ရံဖြစ်ခဲ့တယ်မခေါ်နိုင်မပြောနိုင်အကြည့်ကျစိတ်ဆင်းရဲကြတယ်ဂျုံခဲ့ဖို့တယ်နော်။အရင်တော့ကသူများအထင်ကြီးအောင်ဂုံရှိအောင်ဆိုပြီးတော့ဘဝကိုဘဝရဲ့အင်တန်တန်ဖို့ရှိတဲ့အချိန်တော်တော်များများနှစ်တော်တော်များများကိုဟိုပေးခဲ့တယ်ဆိုပါတော့နော်သူများအထင်ကြီးမဲ့အလုပ်မျိုးကိုလုပ်ခဲ့တယ်နော်အဲ့တော့တေကန်လေးလိုဖြစ်တဲ့ခါကျတော့ပြန်စဉ်းစားကြည့်တယ်ငါဘဝတကယ်တော့သူများအတွက်နေခဲ့တာလားလူတွေကတော့ထင်ကြတယ်နော်ကိုဘဝကိုအတွက်ကိုနေနေတယ်လို့ထင်တယ်အတ္တဆွဲကြီးကြီးနဲ့တို့တော့တွေးမှာပဲဘလောက်အတ္တဆွဲကြီးနဲ့တွေးလူတွေဟာကိုယ့်ဘဝကိုကိုယ့်အတွက်ကိုနေတာမဟုတ်ပါဘူး။သူများအတွက်နေပေးနေတာပါ။ဆိုလိုတဲ့ကတော့သူများအထင်ကြီးအောင်နေတာပါ။နော်။သူများကျင်နာအောင်နေတာပါ။အဲ့တော့ကိုယ့်အကူပြေတေဂာနီမှာပြန်စင်းစားလိုက်ခါမှာအဲ့ဒါလေအင်တန်ရှင်းရှင်းလင်းကိုယ့်ကိုယ်ကိုမြင်လာတယ်နော်။ဒါကြောင့်တေဂာနီမှာတတိနဲ့ညံနဲ့နေတဲ့လူဆိုရင်ဘဝကိုပို့ပြီးတော့လေးလေးနက်နက်သိနေတယ်။ဘယ်လိုကြောင့်ဆိုတော့ဖြီးပြီးတော့ရှင်းပြရပါတယ်နော်။တေဂာနီမှာအတိညာတစ်မျိုးပြောင်းသွားတယ်လို့ဆိုနိုင်တယ်နော်။ဒါကဆိုလိုတဲ့ကဒီတရားထုတ်တဲ့အလေးချင်းရှိခဲ့ရင်ပို့ပြီးတော့ဖြစ်နိုင်ပါတယ်။အဲ့တော့အဲ့လိုခါမှာကုဘဝကိုပြန်သုံးသပ်ကြည့်တဲ့ခါမှာဘယ်အလောက်ကအရေးကြီးဆုံးလဲဆိုတာလည်းပဲပို့ပြီးတော့မြင်လာရှင်းနေတဲ့စိတ်ထောက်ပါနော်။တကယ်တော့ငါအရေးကြီးတယ်ထင်ပြီးတော့လုပ်ခဲ့တဲ့လုပ်တရားအမှန်တော့ပတ်ဝန်းကျင်ရဲ့အထင်ကြီးမှုကိုရဖို့ပဲ။တကယ်အရေးကြီးဆုံးလို့မဟုတ်ဘူး။စာဝန်ကြီးနဲ့ပတ်သက်ပြီးလုပ်ခဲ့တဲ့လည်းပြန်စဉ်းစားကြည့်တော့ကောင်းကောင်းစားဖို့ကောင်းကောင်းနေဖို့ကောင်းကောင်းဖို့ကိုလုပ်ခဲ့တယ်။ဘဝမှာအဲ့ဒီကောင်းကောင်းစားဖို့ကောင်းကောင်းဖို့ကောင်းကောင်းနေဖို့ဟာတကယ်အရေးကြီးဆုံးအလုပ်လားဆိုတော့မဟုတ်ပါဘူး။စာဝန်နေရေးကတော့လိုအပ်တာအမှန်ပဲ။ तू မရှိလို့မဖြစ်ဘူးနော်။ဒါပေမဲ့ तू ကအဓိကအကြဆုံးလို့မဟုတ်ဘူး။ तू ကအသက်ဆက်ဖို့ပဲလို့ရတာ။တကယ်အဓိကအကြဆုံးလို့ကဘာလဲဆိုတော့အသိဉာဏ်လို့အဖြေထွက်တယ်နော်။အဲ့တော့ဘဝဖြစ်လာတာဟာအသိဉာဏ်ရဖို့။အဲ့တော့ငါဟာအသိဉာဏ်ရှာဖို့အတွက်ဘယ်လောက်အချိန်ပေးခဲ့လဲ။ကိုကြောင်းနေခဲ့တာတော့ရှိပါတယ်နော်။တက္ကသိုလ်တွေပါနေခဲ့တယ်။ဒါပေမဲ့အဲ့ဒါကစာဝန်နေရေးအတွက်အထောက်ပံ့ဖြစ်မဲ့လောက်တာကြင်တာပညာရှာခဲ့တာ။အဲ့ဒါကလည်းအလေးနဲ့ဆုံးအသိဉာဏ်မဟုတ်သေးပြန်ဘူးနော်အလေးနဲ့ဆုံးအသိဉာဏ်ကဘဝနဲ့ပတ်သက်တဲ့အသိဉာဏ်ပဲအဲ့ဒီဘဝနဲ့ပတ်သက်တဲ့အသိဉာဏ်ရဖို့ကတော့အချိန်သိမ့်မပေးနိုင်ခဲ့ဘူးအဲ့တော့တေဂံကြီးလိုဖြစ်တဲ့ခါမှာအဲ့လိုခံစားမိပြီအကေးမြတ်ငါမသိရင်ငါတကယ်တန်ဖို့အရှိဆုံးလုပ်ကိုလုပ်မယ်ဒီလိုစဉ်းစားလိုက်တာနော်အဲ့တော့ဘုံငယ်ရောကစာရီပီတွေဖတ်ခဲ့တုန်းကလည်းပဲအခုနပြောလို့ပဲ read the best book first or you will not have another chance to read it at all ဆိုတဲ့စကားလုံးလေးကိုမှတ်သားဘူးတယ်လို့ပဲအဲ့ဒီစကားလုံးရဲ့စင့်ဘွားအဓိပ္ပာယ်ဖြစ်တဲ့အရေးကြီးဆုံးအလုပ်ကိုအရင်လုပ်ပါသို့မဟုတ်ရင်တော့အဲ့ဒီလိုလုပ်ဖို့ရအချိန်ရမှာမဟုတ်တော့ဘူးဆိုတော့အဲ့ဒီအဓိပ္ပာယ်ကိုလည်းပို့ပြီးတော့လေးလေးနဲ့နဲ့သဘောပေါက်ပါတယ်အဲ့တော့အဲ့ဒီအရေးကြီးဆုံးအလုပ်ကိုလုပ်ရမှာဆိုတော့တခြားလုပ်တွေအကုန်လုံးပြစ်ထားရမှာလားဆိုတော့အဲ့လိုလည်းမရပြန်ဘူးလူလောကမှာနေတဲ့လူဆိုရင်တော့ပို့ပြီးတော့စာဝန်နေရေးကိစ္စ၊တာယီသမီးရေးကိစ္စတွေအင်တန်များပါတယ်နော်။သို့တော့အဲ့ဒီစာရေးတောက်ရေးကိစ္စ၊လူမှုရေးကိစ္စနော်။တိုင်းရေးပြေးကိစ္စ၊ဘာသာရေးကိစ္စတွေဒါတွေကိုလုံနေရင်းကပဲတစ်ဖက်ကရရန်လောက်အချင်းကိုမရရအောင်ယူပြီးတော့အသိဉာဏ်မ လေးနဲ့တဲ့မြင့်မြတ်တဲ့အသိဉာဏ်ရဖို့လုပ်ရအောင်ပါမလုပ်လို့မဖြစ်ဘူးတချို့ကိစ္စတွေမှာတော့အဲ့ဒီစားရည်တောင်းရည်နေထိုင်ရည်သွားရည်လာရည်တွေကိုလုံနေရတဲ့ကိစ္စတွေကိုပဲကြည့်ပြီးတော့သဘောထားမှန်မှန်နဲ့တတိလေးနဲ့ဉာဏ်လေးနဲ့လုပ်သွားမယ်ဆိုရင်အဲ့ဒီထက်ကပဲဉာဏ်နေရဒါတွေကိုလုပ်ရင်းနဲ့ပဲအသိဉာဏ်တွေအများကြီးတိုးလာပါတယ်လောကဓာတ်တရားတွေအမျိုးမျိုးကိုကြုံတွေ့နေရတုန်းမှာပဲအဲ့ဒီလောကဓာတ်တရားတွေကိုတတိနဲ့ဉာဏ်နဲ့ကြည့်ပြီးသုံးသပ်ပြီးတော့ဒီထက်ကပဲအသိဉာဏ်တွေအများကြီးရတယ်တော့ဘဝထဲမှာပညာယူစရာတွေအများကြီးရှိတယ်เนาะဒါကြောင့်အရင်တစ်ခေါက်ရောက်တုန်းကဟောခဲ့တဲ့တရားတွေမှာအဲ့ဒီဘိုက်ကပါတယ်เนาะ You will learn lessons သင်ပညာရေးအများကြီးယူရှာလို့เนาะ You are enrolled in a full time informal school called life သင်ဘဝလို့ခေါ်တဲ့စာသင်ကားမရှိစာအုပ်မရှိတဲ့အချိန်ပြည့်ကျောင်းကြီးမှာစည်းသွင်းထားပြီဘဝတစ်ခုလုံးဟာကျောင်းမွေးတဲ့အချိန်ကနေစပြီးတော့တည်တည်အချိန်ထိဟာကျောင်းနေတာနော်အဲ့ဒီဘဝမှာတွေ့ကြုံရသမျှကိစ္စအားလုံးမြင်သမျှကြားသမျှကောင်းတာရောဆိုးတာရောတစ်ခုမှမကြံဘူးအားလုံးဟာသင်ခန်းစာတွေကြည့်ပဲယူတတ်ရင်ရတယ်အဲ့ဒီယူတတ်ဖို့ဆိုတာတတိရှိမှဖြစ်တယ်မိတိမိလျော်နေတော့မရဘူးပညာမရဘူးနော်အဲ့တော့အခုခေတ်ကလေးတွေကျောင်းကိုသွားကြတယ်စာသင်ခန်းမှာထိုင်တော့ကိုယ့်ကိုတွေးကြံတွေးငေးကြံငေးနေမှာဆိုရင်ဆရာဆရာမတွေသင်လိုက်တာကိုကောင်းကောင်းမကြားလိုက်ဘူးသူသဘောမပေါက်ဘူးနားမလည်ဘူးမမှတ်မိဘူးသူပညာမရဘူးအဲ့လိုပဲနော်ဘဝတမှာလည်းဒီလိုပဲငေးတီးငေးမောနဲ့စိတ်ကူးတည်ရင်ပြီးတော့ကိုယ့်ဟာကိုယ်နေကြရလို့လားနေ့စဉ်ကြုံတွေ့နေရတဲ့လောကဓာတ်တရားတွေအမျိုးမျိုးတွေကငေးတီးဖြစ်စီကြီးတီးဖြစ်စီအဲ့ထက်ကသင်္ကန်းစာမရလိုက်ဘူးအဲ့တော့သင်္ကန်းစာများများရခြင်းရင်တတိညံများထားမှဖြစ်တယ်နော်အများအားတိတိတိတိပြီးတော့နေမှပဲဖြစ်မယ်အဲ့တော့မြင်လိုက်ရင်စိတ်ထဲမှာဘယ်လိုဖြစ်လာလဲကြားလိုက်ရင်စိတ်ထဲမှာဘယ်လိုဖြစ်လာလဲတခုခုစဉ်းစားမြင်စိတ်ထဲမှာဘယ်လိုဖြစ်လာလဲအဲ့ဒါလေးကိုတေချာကြည့်တတ်ပါတော့။ခဏနဲ့တော့မရဘူးနော်။ရွတ်တည့်ပြောလိုက်ရင်တော့အာတိတ်ခက်တာပဲလုံးလို့ရမှာမဟုတ်ပါဘူး။လွတ်တွေးလေး။ဖြည်းဖြည်းချင်းလေ့ကျင့်သွားပါ။ရည်ရှည်လှုပ်လာရင်တဖြည်းဖြည်းတဖြည်းဖြည်းလှုပ်တက်လာတယ်။တဖြည်းဖြည်းတဖြည်းဖြည်းနဲ့လွယ်လာပါတယ်နော်။ဒီလိုပဲတတိနဲ့နေဖို့ရဖို့တွေ့တိုင်းတွေ့တိုင်းတတိပေးပြီးတော့အားပေးတက်တွန်းခဲ့တဲ့တချို့တပည့်တွေတကာတော်မှတွေကစူးစားတယ်။စူးစားတော့၄-၅နှစ်လောက်ကြာလာပြီတချို့ဆိုရင်နော်။တချို့ဆိုဒီထက်တော့မကတော့ဘူး၁၀နှစ်လောက်ရှိတယ်တို့တို့ကျုံတဲ့ကမေးကြည့်တယ်တယောက်ဆိုမကြိုက်တဲ့ကမေးကြည့်တယ်5မိနစ်လုံးလုံးတတိလက်လုတ်ဖြစ်ပြီးတော့နေတဲ့ကရှိသလား10မိနစ်လုံးလုံးတတိလက်လုတ်ဖြစ်ပြီးတော့နေတဲ့ကရှိသလားလို့မေးကြည့်တော့မရှိပါဘူးတတိကကျဲပြီဖြစ်စေစိတ်ပြီဖြစ်စေတတိကတော့ရှိနေပါလုံးလုံးတတိလက်လုတ်ဖြစ်သွားတာမရှိဘူးဘာပဲလုံနေလုံနေနည်းနည်းတော့သိနေတယ်အဲ့တော့အလေးချင်းများသွားတဲ့ကစိတ်ကနှစ်ခုလိုဖြစ်နေတယ်အဲ့ဒါပြောရတာတော့နည်းနည်းတော့ခက်တယ်ကျုံမှုတဲ့လူကတော့ဒါဘာမှမထူဆန်းဘူးလုံးဆရာရှိတဲ့ကိစ္စတွေကိုလှုပ်သွားနေတဲ့စိတ်ကတခုအဲ့ဒီလုံးနေတာတွေကိုသိနေတဲ့စိတ်ကနောက်တစ်ခုဖြစ်တယ်။အဲ့ဒီသိတဲ့စိတ်ကသိမပြတ်ဘူး။တခါတလေ तू မောဟဝင်လာတဲ့ကမှ तू ပြောက်သွားတယ်။နော်။တော်ဘယ်မှာသိကြကြမောဟနဲ့နေလို့မရဘူးနော်။တတိနဲ့နေတဲ့အလေးချင်းကိုများများလှုပ်လာတဲ့လူကမောဟဝင်လာပြီးတော့တတိလွတ်သွားလို့ရှိတယ်။နည်းနည်းလေးလံလာတယ်နည်းနည်းပင်ပန်းလာတယ်နည်းနည်းရှုပ်လာတယ်။စိတ်ထဲမှာအဲ့ဒီသဘောလေးတွေကဖြစ်လာတယ် agitation စိတ်တွေမှာများလာတယ်။အဲ့ဒါကိုချက်ချင်းပြန်သိလိုက်ပြီးတော့တတိကများကြာကြာကြီးတတိလက်လို့မေးလို့မရဘူးနော်စကားပြောနေတော့မှတော့မှတတိကနည်းနည်းတော့ပါနေတယ်နော်အကျင့်ရနေတော့ပါနေတယ်ကိုဘာပြောနေဆိုတော့သိတယ်ပြောကျင်တာကိုလည်းသိတယ်ဟဲ့တယ်လို့နော်တနေ့တားလုံးရကြံတော့တတိနဲ့ကပ်ပြီးတော့ကြည့်ပြီးတော့သိပြီးတော့နေသွားရမှာနော်အဲ့လိုနေတဲ့လူကဒီခန္ဓာမှာဖြစ်နေတာတွေကိုတခါတလေတော်တော်ကိုတတိကောင်းကောင်းနဲ့စူးစိုက်ဆိုင်မြင်တယ်ခုနပြောတဲ့တပည့်လိုပဲသူကတတိတိတ်ကောင်းရတဲ့ခံမှာအတွေးတွေကလုံးဝရပ်သွားတယ်နော်စိတ်ကတကယ့်ကို complete silent ဖြစ်သွားတယ်လုံးလုံးကြီးတိတ်သွားပြီးတော့ဒီခန္ဓာမှာဖြစ်နေတဲ့ပရမတ်ရုပ်ဖြစ်ခြင်းဖြစ်မယ်ဝေဒနာဖြစ်ခြင်းဖြစ်မယ်စိတ်ဖြစ်ခြင်းဖြစ်မယ်စိတ်ကိုပြန်ကြည့်လိုက်တဲ့အချိန်မှာငြိမ်နေတာပဲတွေ့ရတာပေါ့နော်အဲ့ဒီမှာစိတ်ကကတ်နေတာပါနော်အဲ့လိုတခြားကတ်ထားလို့ရှိရင်တကယ်ရေးအဲ့လိုကတ်ထားနေတော့မှတခုခုထင်ရှားတဲ့အာယုံပေါ်လာရင်ပေါ်ပေါ်ချင်းသိတယ်ပြီးရင်ချက်ချင်းပဲမရှိတော့တာပေါ့ပေါ်လာတဲ့ခါမှာချက်ချင်းတိတယ်တိတိချင်းမရှိတော့ဘူးဆိုတော့လေမြင်တယ်နော်စဉ်းစားနေတာမဟုတ်ဘူးနော်တိတိချက်ချက်ကိုမြင်တယ်ခံစားလိုက်ရတယ်လို့သိတယ်တဘာဝလက္ခဏာတစ်ခုခုပေါ်လာတာကိုချက်ချင်းတိပြီးတော့ပျောက်သွားတာကိုသိတယ်ပေါ်လာတာကိုတိပြီးတော့ပျောက်သွားတာကိုသိတာဟာဖြစ်ချင်းပြက်ချင်းကိုသိတာပဲနော်အဲ့ဒါလို့တရားကိုစူးစူးဆိုင်အထုံးနေလို့ဟာအဲ့ဒီဖြစ်ချင်းပြက်ချင်းဒီပင်လျင်ဝေးပွားခြင်းနဲ့တည်ဆုံးခြင်းလို့မြင်တယ်အဲ့တော့သူ့ရဲ့ဝေးပွားခြင်းနဲ့တည်ဆုံးခြင်းကိုမြင်ပုံဟာအင်မတန်နည်းနည်းနော်အင်မတန်အနုစိတ်တယ် တာမန်လူတွေနဲ့တော့ဟိုကြာပြီဘယ်တော့မှလည်းမသိဘူးနှစ်ပေါင်း50လောက်တော့မှမွေးလာနော်နောက်ထပ်ဘယ်လောက်ကြာအောင်မှမသိဘူးဒီတိုင်းပဲနေပြီးတော့တေးရမှာတေးဖို့လဲအဝေးကြီးလိုသေးတယ်နော်တရားထုံးတဲ့လူကတော့အဲ့လိုမဟုတ်ဘူးနော်အခုဖြစ်လာတာကမွေးပွားခြင်းအခုပြတ်သွားတာတည်ဆုံးခြင်းအင်မတန်နဲ့နေပါတယ်နော်ဒါကြောင့် I make the tides of breathing my life and death ဆိုတာအသိဉာဏ်ရှိလေလေနည်းနည်းလေလေပဲဒီစကားနော်နောက်တစ်ပိုက်က I have no divine power ။ငါမှာတကူအဋ္ဌိပမရှိပါဘူး။နော်။အကြံဉာဏ်ရတို့ဇုံတကူဖြစ်အောင်ဖန်ဆင်းနိုင်တာတို့သူ့မှာမရှိပါဘူး။နော်။တော့တရားထုတဲ့လူတော်တော်များဟာတစ်ခါတလေပေါ့လေနော်။နည်းနည်းတော့အဲ့လိုမျိုးညှော်လင့်တယ်။အတူတူပြင်အဋ္ဌိဉာဏ်နည်းနည်းနှုတ်တော့မှပို့ပြီးတော့ညှော်လင့်တယ်။တကူအဋ္ဌိပကိုသိအထင်ကြီးတယ်နော်။တဖြည်းဖြည်းနဲ့အဋ္ဌိဉာဏ်ရင့်လာတဲ့ခါကျမှတကူအဋ္ဌိပကိုထင်မကြီးတော့အဋ္ဌိဉာဏ်ကိုပဲတံပိုးထားတော့လေးစားတော့နော်အဲ့တော့သူကသူ့မှာတကွေးအဓိပ္ပာယ်မရှိပါဘူးဆိုတော့သူတခုခုတော့ပြောတော့မယ်နော်တင်စားပြော။ဘာလဲဆိုတော့ I make honesty my divine power ။ငါဟာယုံသားမှုကိုငါရဲ့တကွေးအဓိပ္ပာယ်အဖြစ်နဲ့လုပ်ထားပါလေ။ယုံသားမှုမှာအင်မတန်ကြီးမားတဲ့တကွေးတကယ်ပဲရှိပါလေ။ဒါပေမဲ့ဟိုအမှန်တမ်းပြောရရင်နော်ဒါဟုတ်ဘယ်လိုပြောမလဲနင့်နင့်နန္ဒာကြီးပြောလိုက်တယ်လို့ယူဆစေချင်ဘူးနော်ရာဂနှင်းပြည့်ယူသားဖို့ဆိုတာအလော့အလုံးပဲခက်ခဲပါတယ်နော်အင်မတန်ခက်ခဲပါတယ်အဲကြောင့်ယူသားမှုနဲ့ပတ်သက်ပြောပဲဖြောင့်မတ်မှုနဲ့ပတ်သက်ပြောပဲမြတ်စွာဘုရားတုတ်တန်တင်တာတော့တပုတ်မှာစကားလုံးတစ်လုံးတည်းကိုနှစ်ခါဆင့်ပြောပြောထားတာဟောထားတာရှိပါတယ်ဘသူများအမှားရအောင်အဲဟုတ်ပြီတခါကြီးရနော်ဥစုစာသူဟုစုစာဖြောင့်မှရမယ်အလုံးလုံးဖြောင့်မှရတယ်နော်အဲ့တော့လူလူချင်းဆက်ဆံရေးမှာလည်းပဲဖြောင့်မှမရှိဘူးတန်းလို့တယ်နော်မချစ်ဘဲနဲ့ချင်အောင်ဆောင်တာမျိုးနော်သဘောမကျဘဲနဲ့သဘောဟာချင်အောင်ဆောင်တာမျိုးလေးတွေရတယ်ဒါဘဝကိုတော့အထက်တရမဲ့သွားစေတယ်နော်အတုအယောင်ကဘယ်တော့မှစိတ်ကြံကျင်းတတ်မှုအစ်စ်မှာမပေးနိုင်အစ်စ်အမှန်ကပဲတကယ်ကျင်းတတ်မှုပေးစေတာပါတခါတလေပြောကကိုယ့်ကိုစိတ်ဆူးနေတာဒါပေမဲ့ तू ကစိတ်မဆူးအောင်ဆောင်နေတော့တခါလေတည့်ရကြီးနဲ့တိတ်ခါခက်တယ်အဲ့လိုမျိုးမှာသူကလာပြီးရိုးရိုးသားသားပဲအခုနောက်ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းစိတ်ဆိုးတယ်လို့ပြောလိုက်တယ်မျိုးတော်သဘောကျသွားသေးတာဟုတ်သူရိုးရိုးသားသားပြောလိုက်တာပဲအဲ့ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးမယ်ပြေလည်အောင်ကြိုးစားမယ်အကြိမ်သူကရိုးရိုးသားမပြောဘဲနဲ့ဟောငါတို့ကအဲ့ဒါမျိုးစိတ်မဆိုးပါဘူးလို့ဟန်လို့နေမှာဆိုရင်မအီမလဲကြီးနဲ့နေရတာဖြည့်ရှင်းလို့လည်းမရတော့ဘူးနော်တော့မရိုးသားမှုဟာခဏတော့ပြဿနာကိုမရှိအောင်ဖုံးထားလိုက်တယ်လို့ပဲနော်ဒါပေမဲ့ပြဿနာမပြေလည်ဘူးအဲ့တော့ဒီအောင်ပြဆက်ဆံရေးမှာတကယ်လှိုင်လဲမှုရှိဖို့ယူသားမှုရှိဖို့ပွင့်လင်းမှုရှိဖို့ကအင်တန်ရေးကြည့်ပါလေဆက်ဆံရေးမှာပွင့်လင်းမှုယူသားမှုလှိုင်လဲမှုရှိတာအင်မတန်ရတာရှိတယ်နှုတ်စလုံးရဲ့စိတ်နဲ့အဋ္ဌဉာဏ်ကြီးပွားမှုမှာလည်းပဲတော်တော်ပဲအထောက်ကူပေးပါတယ်နော်အဲ့တော့ဒီ honesty နဲ့ပတ်သက်ပြီးတော့ပဲနည်းဖြည့်ပြီးတော့ပြောကြင်တာလေးရ without honesty there is no real growth နော် growth ဆိုတာကြီးပွားမှုပြောတာနော်တရားနဲ့ပတ်သက်တဲ့ကြီးပွားမှုဆိုတော့ယူသားမှုမရှိဘဲနဲ့တကယ်စစ်မှန်တဲ့ကြီးပွားမှုဆိုတာမဖြစ်နိုင်ဘူးเนาะအဲ့တော့တရားအထုတ်တဲ့လူကမလင်ရအောင်မညာရဘူးမသိဘဲနဲ့သိဟာမဆောင်ရဘူးအထူးသဖြင့်တရားဟိတာရောဒီမှာတရားထုတ်တဲ့ကဆရာတော်များကကဲတရားထုတ်ရတာဘယ်လိုတော့အဆင်ပြေလားเนาะချိမလို့ကောင်းရဲ့လားတဲ့ရဲ့လားစိတ်တွေကပြန့်လွင့်သလားအဲ့လိုမင်းတပည့်တော်တော့ဘာမှမတွေးမိပါဘူးတနားဆိုတနားကြီးဘာမှမတွေးမဖြစ်နိုင်တာကြီးเนาะဘလောက်ကြည့်တမာရီကောင်းလို့အကယ်ဇန်လေးပါလေရနေလဲဆိုရင်တော့ဖြစ်နိုင်ပါတယ်နော်အဋိဋ္ဌံနဲ့ဇန်ဝင်စားနေလိုက်တော့တဏှာကြီးလုံးလုံးဘာမှမတွေးဘူးဆိုတော့ဖြစ်နိုင်တယ်နော်တာမန်တရားထုံးတဲ့ဒုတိယဖို့ကတော့ဖြတ်ခနဲ့ဖြတ်ခနဲ့အတွေးလေးတွေကတော့ဝင်ဝင်နေတာပဲနော်အဲ့တော့အမှန်တမ်းရိုးရိုးသားသားပြောရမယ်ကိုမရသေးတဲ့ဉာဏ်တွေကိုရတဲ့ရောင်ရောင်နဲ့ဟိုဆရာသမားကျင့်တ်အောင်အထင်ကြီးအောင်မပြောသင့်ဘူးနော်တချို့တပည့်တွေကဆရာအတွက်တရားထုတ်ပေးနေကြတယ်ဒီစကားရဲ့အတိတ်တွေကိုဘယ်လိုသဘောပေါက်မှန်းမသိဘူးနော်ဥပမာဆိုတော့တခါကြီးတယောက်ကတရားအထုတ်ဖို့လိုတဲ့အကြောင်းအရေးကြီးတဲ့အကြောင်းကိုပြောပြတော့သူအရင်တော့လည်းနေနေပါပါတော့အထုတ်ပါတယ်သူကဘယ်လိုပြောလဲဆိုတော့ဖုံးဖုံးအတွက်တပည့်တော်ဒီနေ့တနားကြီးတရားထိုင်ပါမယ်ဖုံးဖုံးအတွက်ထိုင်ဖို့မလိုပါဘူးဖုံးဖုံးကသူ့ဟာသူထိုင်ပါတယ်နော်ကိုယ့်အတွက်ကိုလှုပ်ဆောင်မှာရိုးရိုးသားသားလိုလိုချင်းချင်းစေတနာမှန်မှန်လေးနဲ့တရားတရားမှန်မှန်လေးနဲ့လှုပ်ပါသူများအတွက်လို့ဘယ်လိုပါဘူးเนาะအဲ့ဒါလိုပဲ ကိုကဘယ်လိုညံနေရတယ်ဆိုတာကိုပြောလိုက်လို့ရှိရင်ကိုဆရာသမားဝန်တာသွားမှာဆိုပြီးတော့ကိုမရသေးတဲ့ညံတွေကိုရတဲ့အောင်နဲ့ပြောတယ်နော်ဆရာသမားကတော့ယုံကြည်လက်ယုံမှာပေါ့ဒါပေမဲ့ရေရှိဒီတရားဘာဝနာနဲ့ပတ်သက်ပြီးတော့ပြီးချင်းပေါ်များအထုတ်ခဲ့တဲ့ဆရာတော်တွေသူတစ်ပါးကလည်းပဲရေရှိနီလန်ပြေးခဲ့တဲ့ဆရာတော်ဆိုရင်တော့သိတယ်နော်မပြောချင်လို့သာနေနေမှာပါငါ့ကိုလာလိန်နေပြီဆိုတာသိတယ်သိပေမဲ့တနာတယ်ဟောသူခင်ဗျာသူတရားတွေတုတ်တက်နေတယ်ဆိုတာကိုသိစေချင်လို့သူလှည့်စားနေတာဒီတိုင်းဆိုမတုတ်တက်နိုင်ဘူးနော်တချို့ဆရာတော်ဆိုတက်တယ်ပဲပြောရတယ်လည်းမခံဘူး။ရေးဆက်ဆက်ပြောရရောက်သွားတယ်တခါတလေတော့နော်။ဒါကြောင့်ကို့ဆရာသမားကိုလုံးဝမညာပါနဲ့။တရားအထုတ်ဖို့အချင်းချင်းလည်းပဲကိုကသူ့ထက်သားတရားရောင်ပြောချင်တယ်။ငါတို့ကတော့ဘယ်အဆင့်ရောက်နေပြီဆိုတော့မပြောချင်ဘူး။တခုံးလိန်တာပါသွားရင်နောက်ထပ်တရားမတက်တော့ဘူး။နော်။အဲ့ဒီတရားဆိုတာသစ္စာတရားအမှန်တရား။သစ္စာတရားအမှန်တရားကိုတကယ်သိချင်သစ္စာရှိမှပဲဖြစ်တယ်။မှန်မှပဲဖြစ်တယ်။နော်။ယူသားမှုအပြည့်အဝရှိမှပဲဖြစ်တယ်။မယုတ်တာရမနဲ့လုံနေဆိုတော့ကိုယ့်စိတ်ကိုပြန်ကြည့်ပြီးတော့ငါ့စကားကနည်းနည်းလေးပိုသွားပြီ။နော်ဟုတ်တာထက်နည်းနည်းပိုပြောမိသွားပြီ။ပြန်ပြင်ပါ။ပြန်တော့ပြောပါ။ဟိုအခုနပြောတဲ့စကားကနည်းနည်းပိုသွားတာ။မဟုတ်ပါဘူး။ဒါပေမဲ့အဲ့လိုဝန်ခါမှာတော်တော်ကြောက်တယ်နော်။တော်တော်ရှက်တယ်။ပြောဖို့မလွယ်ဘူးနော်။ဒါကြောင့်အမှန်တရားကိုတကယ်သိချင်ရင်တတ္တိရှိဖို့အင်မတန်လိုပါတယ်။ယူသားဖို့အင်မတန်လိုပါတယ်။နော်။တတ္တိအင်မတန်ရေးကြီးပါတယ်။Without honesty, there is no freedom. ယူသားမှုမရှိလွတ်လပ်မှုမရှိဘူး။လိန်ညာမှုတိုင်းလိန်ညာမှုတိုင်းကစိတ်ကိုတောင်ဖွဲ့တယ်။မလွတ်လပ်တော့ဘူးနော်။တခါလိန်ပြီးတဲ့လူကဒီလိန်တာမပွားအောင်ထက်ခါထက်ခါထက်ခါတခါလိန်ရတယ်။အဲ့တော့လိန်တဲ့လူကစိတ်အေးချမ်းမှုမရှိဘူး။စိတ်ကြည်လင်တန်ရှင်းမှုမရှိဘူး။အဲ့ဒီစိတ်အေးချမ်းမှုစိတ်ကြည်လင်တန်ရှင်းမှုမရှိလို့ရှိရင်အသိဉာဏ်မတက်ဘူး။လိန်တဲ့လူကကိုယ့်ကိုယ်လိန်မှန်းသိနေပြီးတော့ကိုယ့်ကိုယ်ကလေးစားမှုလည်းမရှိဘူး။ငါဟာလုပ်နေတာငါလေးနေဆိုတာတိတဲ့ကြောင်း तू อ่ะဘယ်လို့ဘယ်လို့လို့ whole heartedly လို့လို့မရနော်လိန်နေတဲ့အထဲမှာနော် whole heartedness ဆိုတာမရှိရာခိုင်နှုန်းပြည့်စိတ်ရောကိုယ်ပါလို့ဆိုတာမရှိဆက်ဆံရေးမှာဟာလုပ်နေကြည့်ဘယ်လို့မှ whole hearted မဖြစ်နိုင်တော့နော်တရားထုတ်တာမှလိန်ကြည့်ဘယ်လို့မှ whole hearted လို့လို့မရတော့နော်ဆိုအဲ့တော့အထူးအဖြင့်ဒီတရားထုတ်တယ်ဆိုတာတကယ့်ကိုရိုးရိုးသားသားစိတ်ရောကိုယ်ပါစိတ်ပါလက်ပါလို့မှပဲတကယ်ချစ်တဲ့ရောက်တိုးတက်မှုဖြစ်နေတယ်။ whole heartedly မလုပ်လို့ရတော့နည်းနည်းပါးပါးအပေါ်ယံသတိတမာတိလောက်တော့ရရင်ရမယ်။တကယ်လေးနဲ့တဲ့အစင့်မြင့်တဲ့သတိတမာတိဉာဏ်ပညာမရနိုင်ပါဘူး။အဲ့တော့နည်းနည်းပါးပါးရနိုင်တယ်ဆိုတာဘာလို့ပြောလဲဆိုတော့အဲ့ဒီမယိုးသားတာမယိုးသားဘူးလို့ပြန်သိနေတာကကသတိတမျိုးပဲ။ဒါလောက်တော့ရပါဘူး။ဒေါသဖြစ်နေတာဒေါသဖြစ်နေတယ်လို့ပြန်သိနေလည်းပဲသတိတမျိုးဖြစ်နေတဲ့ကြောင့်သူ့မှာသတိတမာတိနည်းနည်းတော့ရှိတယ်နော်။ဒီတဲ့အစင့်မြင့်တဲ့ဘက်ကတော့တွားရအောင်ပါ။ဒါကြီးကိုကြော်ပြီးတော့တွားရအောင်ပါ။ကျော်သွားမှာဆိုတာကတော့သူ့ကိုမတွေ့အောင်ရှောင်သွားမှာပြောတာမဟုတ်ဘူးနော်သူ့ကိုတိပြီးတော့ဖြတ်တန်းသွားရမှာအဲ့တော့တကယ်ထိတိရောက်တရားအားထုတ်ခြင်းလဲဆိုတော့အဲ့ဒါလို့ကိုယ့်ကိုယ်ကိုပြန်စမ်းစစ်ပါငါ့မှာယူသားမှုတကယ်ရှိတယ်လားတရားထိုင်ပြီးဆိုတာလည်းနေနေငါဘာဖြစ်လို့တရားထိုင်တာလဲငါတကယ်ကိုယူယူသားသားဒီခန္ဓာရဲ့ရုပ်သဘောနာမ်သဘောပရမတ်သဘောတွေကိုဒီခန္ဓာရဲ့အနိစ္စဒုက္ခအနတ္တခေါ်တဲ့လက္ခဏာ၃ပါးသဘောတွေကိုတကယ်သိကျင်လို့တရားထုတ်တာဟုတ်တလားအဲ့ဒါကိုသိချင်ကြည့်ပါနော်ရိုးရိုးသားသားတကယ်အားထုတ်မယ်ဆိုရင်တော့မှန်မှန်တော့တိုးတက်သွားမှာပါပဲနော်နှေးတာနဲ့မြန်တာပဲကြွားတယ်တိုးတက်မှုတော့တကယ်ရှိပါတယ်နော်အခုတိတဲ့တပည့်တွေတကယ်ဒီမှာအများကြီးရှိတယ်တချို့ကချက်ချင်းကြည့်မယ်ဆိုရင်တော့တိတ်မတိုးတက်ဘူးနော်ဒါပေမဲ့6လလောက်ကြာလိုက်ကပြန်ကြည့်ရင်သူအများကြီးတိုးတက်တယ်နော်တစ်နှစ်လောက်ကြာလိုက်ကကြည့်ရင်နောက်နည်းနည်းတိုးတက်သွားပြန်တယ်နောက်ထပ်6လလောက်ကြာလိုက်ကပြန်ကြည့်နောက်တစ်ခါနည်းနည်းလေးတိုးတက်နေပြန်တယ်နှစ်ရှည်လာမြအထုတ်သွားတဲ့ခါမှာသူ့မှာတိုးတက်မှုကမှန်မှန်လေးရှိနေတယ်နော်အဲ့တော့အမြဲတမ်းမှန်မှန်ကန်ကန်အားထုတ်နေလို့ရှိရင်မှန်မှန်ကန်ကန်လေးတော့တိုးတက်နေမှာပဲအဲ့ဒါကိုသဘောပေါက်ဖို့လိုတယ်နော်ရည်ရှည်စွဲကောင်းကောင်းနဲ့မှန်မှန်ကန်ကန်အားထုတ်ဖို့ဆို Without honesty nothing is အတုဆိုတာတကယ်ရှိတာမဟုတ်ဘူးဘာမှမရှိပါဘူးအဲ့တော့အဲ့ဒါကြောင့် I make honesty my divine power ဆိုတဲ့စကားလည်းပဲအင်မတန်နဲ့နဲ့ပါဆက်ဆံရေးမှာယူသားမှုရှိတဲ့လူကအင်မတန်အင်အားရှိပါတရားမှာလည်းပဲယူသားမှုရှိတဲ့လူကအင်မတန်အင်အားရှိတယ်ယူသားမှုရှိရင် whole hearted ဖြစ်တယ်နော်နောက်တစ်ပိုက်က I have no friends နမမိတ်ဆွေတငယ်ချင်းအပေါင်းအသင်းမရှိဘူးနော်အဲ့တော့လူရည်လူဖြစ်လာရင်တငယ်ချင်းအပေါင်းအသင်းအနေနဲ့များတော့ရှိကြစမဲပါနော်အထူးသဖြင့်တရားထုတ်တဲ့လူဆိုရင်ကလျာဏမိတ်တာ တရားအထုကိုအထုပဲမိတ်ဆွေတွေအများကြီးရှိပါတယ်နော်အင်မတန်တန်မှုရှိတယ်မိတ်ဆွေတွေပါဒါပေမဲ့သူကပုဂ္ဂိုလ်သဘောဆန်တဲ့မိတ်ဆွေကိုပြောတာမဟုတ်ဘူးနော်တရားသဘောဆန်တာကိုသူကပြောချင်တာဘာလို့ပြောလဲဆိုတော့ I make my mind my friend ငါဟာငါစိတ်ကိုမိတ်ဆွေဖြစ်အောင်လုပ်ထားပါတယ်အင်မတန်လှပတယ်အင်မတန်လေးနက်တဲ့စကားပါဘူးကိုယ်စိတ်ကကိုယ်မိတ်ဆွေနည်းလေးစဉ်းစားကြည့်လိုက်စမ်းကိုယ်စိတ်ကကိုယ်မိတ်ဆွေဖြစ်နေဘလောက်ကောင်းတယ်ဘလောက်ပြောစရာကောင်းတယ်နော်တော့ဒီစကားကိုအခြေခံပြတော့စန့်ကျင်ဘက်ကိုတွေးကြည့်စမ်းပါလူတော်တော်များတွေကိုယ်စိတ်ကကိုယ်မိတ်ဆွေမဖြစ်ဘူးနော်တချို့လူတွေတွေ့ဆိုရင်ကိုယ်မိတ်ဆွေကကိုယ်စိတ်ကကိုယ်ရန်သူဖြစ်နေတယ်နော်မွေးဆွေရဖြစ်တဲ့ဇေယျတေယျကိုရောက်ခဲ့တော့ကအဲ့ဒီမှာတရားဟောခဲ့ရတယ်ပရိသတ်ကတော့ဘာသာမျိုးမျိုးပါဝင်နေတာဖြစ်တဲ့အတွက်ကြောင့်အများနဲ့ကိုက်ညီမဲ့အကြောင်းအရာမျိုးကိုရွေးပြီးတော့ဟောခဲ့တာအဓိကဘာလို့ထားခဲ့လဲဆိုတော့ကိုယ့်ကိုယ်ချစ်တတ်ဖို့နော်ကိုယ့်ကိုယ်ကိုမိတ်ဆွေဖြစ်နေထားနိုင်ဖို့ကိုယ့်စိတ်ကိုယ်ကိုမိတ်ဆွေဖြစ်နေထားနိုင်ဖို့ဆိုတာဟောခဲ့ရတယ်နော်အဲ့တော့ဒီလိုမွေးဆွေရအစရှိတဲ့မကောင်းတဲ့ဒုစရိုက်မှုတွေကိုဟိုရေရှည်လုပ်နေတဲ့လူတွေပေါ့နော်တခါတရံတော့ကုတုဇင်းတို့တဘာဝမလုတင်တာတွေတော့လုံးမမှန်ပါနော်ဒါတော့မရှောင်နိုင်ဘူးတောတာပန်တော်မှအကုသို့မကင်းသေးပါဘူးနော်တို့တော့ဒီလောက်ဆူဆူဝါဝါလုံလုံကဲကဲဖြစ်လာရတာဆိုတာကြတော့မကောင်းတော့ဘူးနော်အဲ့တော့ဒီလိုလုပ်တဲ့လူကကျမ်းမာရေးထိခက်သွားပြီပတ်စံကုန်တယ်အလုတ်ကင်တွေပြတ်သွားတယ်ဂုံတိတ်ခါကြတယ်လူအတိုင်းရဲ့ဝိုင်းကျင်မှုကိုခံရတယ်အတိုင်းကသူ့ကိုဘာမှအယုံကြည်မရှိတော့ဘူးနော်နောက်ဆုံးတချို့ဆိုရင်မိဘဟာတော့အင်ပေါ်ကနေမောင်းချလိုက်အမတန်ချစ်တဲ့ဝန်းနဲ့လွဲပြတော့မွေးပြေးလိုက်ရတဲ့အမေတောင်မှလက်မခံနိုင်တော့ဘူးမင်းသွားတော့မင်းဒီမှာမနေနဲ့တော့ဆွန့်ပြစ်လိုက်ရတဲ့အဆင့်ကိုရောက်သွားတယ်နော်ကျမကြီးထိခိုက်နေမကဘူးအသိဉာဏ်မှထိခိုက်တယ်အသက်လည်းတူသွားတယ်တချို့လည်းအသက်30ကျော်လောက်နဲ့ကြားလိုက်ရတယ်မွေးစေပါလုံလို့ပြေးသွားတယ်တချို့ကျတော့အရက်တောက်တယ်နော်အရက်တွေတောက်တာများလုံးလို့အသက်ကျွန်းတယ်အများကြီးဒုက္ခရောက်တယ်နော်အဲ့တော့ဒီလောက်ဆိုးပါတဲ့အဖြစ်မျိုးကိုရောက်အောင်ဘသူကတိုက်တွန်းလို့လုပ်လိုက်တာလေကိုစိတ်ကပဲတိုက်တွန်းနော်ဒီအာယုံကိုဒီမတင်တော်တဲ့ဒီမကောင်းတဲ့သဘောကိုသူသိလို့ခြင်းတယ်အဲ့တော့ကိုကိုကိုချစ်လို့လုပ်တာလားဆိုတော့မဟုတ်ဘူးအာယုံကိုဆွဲလန်းလို့လုပ်တာပါနော်ဆွဲလန်းတဲ့စိတ်ကချစ်တဲ့စိတ်မဟုတ်ဘူးချစ်တယ်နဲ့ဆွဲလန်းတာတခြားစိတ်ပဲနော်အဲ့တော့အဲ့ဒါလို့တချို့လူတွေကကိုကိုကိုရန်သူလိုဖြစ်နေတယ်နော်သူတို့မေးကြည့်မယ်ဆိုရင်တော့ကိုကိုချစ်ရလားလို့မေးရင်တော့ချစ်တယ်လို့ပြောမှာတကယ်တော့ချစ်ရမရောအဲ့တော့ကိုယ်စိတ်ကကိုယ်ကိုမကောင်းတာလို့ကိုယ်တိုက်တွန်းနေလေဆိုရင်အဲ့ဒီစိတ်ကရန်သူပဲကိုယ်စိတ်ကကိုယ်ကိုကောင်းတာလို့ကိုယ်တိုက်တွန်းနေလေဆိုရင်အဲ့ဒီစိတ်ကမိတ်ဆွေပဲအဲ့တော့ကိုယ်စိတ်ကအမြဲတမ်းလိုလိုပဲကိုယ်ကိုကောင်းတာလို့ကိုယ်ပဲတိုက်တွန်းနေလေဆိုရင်ကိုယ်စိတ်ကအမြဲတမ်းမိတ်ဆွေဖြစ်သွားပြီနော်အင်တန်ကောင်းပါနော်အဲ့တော့ကိုယ်စိတ်ကကိုယ်မိတ်ဆွေတကယ်ဖြစ်သွားပြီဆိုရင်အဲ့ဒီလူကတရားဘက်ကတော့တကယ်တိုးတက်တော့မှကြီးပွားတော့မှာပဲအဲ့ဒီလူကစိတ်ချမ်းသာကိုချမ်းသာနေတော့လို့ရမှာကုံကုံပြောမယ်ဆိုရင်တော့ကိုယ်စိတ်ကကိုယ်မိတ်ဆွေရရန်နှုံးပြတကယ်ဖြစ်မယ်ဆိုရင်တရားကိစ္စလမ်းဆုံးတဲ့အထိအောင်တော့ရောက်နိုင်ပါတယ်နော်အဲ့တော့ကိုယ်စိတ်ကိုပြန်ကြည့်ပါကြည့်ပြီးတော့ငါစိတ်ကငါရဲ့မိတ်ဆွေလားရန်သူလားဆိုတာကိုမြင်အောင်ကြည့်လိုက်ပါနော်မိတ်ဆွေဖြစ်နေတော့အဲ့ဒီမိတ်ဆွေလေးကိုဆက်ပြီးတော့ထင်းသိမ်းထားပါနော်ကုသိုလ်စိတ်တွေကောင်းတဲ့စိတ်တွေကိုပွားနေအောင်အမြဲတမ်းကြိုးစားပါအဲ့ဒီရန်သူဖြစ်နေတော့သူ့ကိုပြောလိုက်ပါမင်းကငါမိတ်ဆွေမဟုတ်ဘူးတွားတော့ကိလေသာရဲ့သဘောကသူ့ကိုစိတ်အေးလက်အေးနဲ့ဉာဏ်နဲ့ကြည့်ရလို့ရှိရင်သူနောက်ဆုတ်သွားပါတယ်။အဲ့တော့စိတ်အေးလက်အေးနဲ့ဉာဏ်လေးနဲ့ကြည့်တတ်ဖို့ပဲလို့သူ့ကိုဟိုအကြီးကျယ်တဲ့ရဲ့ကြီးတက်ခက်ကိုအတက်လို့ကိုမလိုပါဘူး။ကိလေသာအကြောက်ဆုံးဟာသူ့ကိုရန်လောက်တာကိုမဟုတ်ဘူး။ကိလေသာအကြောက်ဆုံးဟာသူ့ကိုအေးအေးဆေးဆေးကြည့်တာပဲ။နော်အခုလူတစ်ယောက်ကိုအေးအေးဆေးဆေးစိုက်ကြည့်နေမှဆိုရင်အကြည့်ခံရလို့ဘယ်နဲ့ရှင်းသွားတယ်နော်အဲ့ဒါလိုပဲကိလေသာဒတိလေးနဲ့ညံလေးနဲ့သူ့ကိုတေချာကြည့်နေမှဆိုရင်သူကြကြအကြည့်မကောင်းပျောက်သွားတယ်အဲ့တော့တပည့်တောက်ကိုမှားဘူးလားဘုလောဘဖြစ်တဲ့ကအဲ့လောဘစိတ်ကိုတေချာကြည့်ပါဒေါသဖြစ်တဲ့ကအဲ့ဒေါသစိတ်ကိုတေချာကြည့်ပါဆိုတော့သူကစာပြန်ရေးတယ်ရှင်ဘုရားလောဘစိတ်ကကြည့်လိုက်တော့အကြည့်မကောင်းပျောက်ပျောက်သွားတယ်ကြည့်လို့မရဘူးတစ်ချက်ပဲကြည့်လို့ရတော့ပျောက်သွားတယ်နော်အဲ့လိုပဲဖြစ်တာပါပဲဆက်ကြည့်ပါအဲ့တော့ရန်သူကိုမိတ်ဆွေဖြစ်အောင်လုပ်တိုင်အမှန်ကောင်းပါတယ်နော်အဲ့ဒီဖြစ်ပေါ်လာတဲ့လောဘဒေါသကိုပဲသိချကြည့်ပြီးတော့ဒီလောဘဟာလိုချင်တဲ့သဘောတည်းပဲငါလိုချင်တာမဟုတ်ဘူးငါစိတ်မဟုတ်ဘူးစိတ်ကလေးတစ်ခုပဲ အကြောင်းရှိလို့ဖြစ်လာတယ်အာယုံမှာနှစ်သက်တဲ့သဘောလေးဖြစ်တယ်သူ့ကိုဝဲကြည့်ပြီးတော့ဒါဟာအနတ္တတရားပါလားဆိုတော့မြင်လိုက်လို့ရှိရင်သူ့စီကတော့ပညာရလိုက်တယ်နော်ကြည့်ပြီးတော့ပညာယူပါငါလောဘလို့ထင်နေရင်သူ့ကိုပဲရတာပိုခက်တယ်သူအင်အားပိုကြီးနေတယ်ဘာလို့လဲဆိုတော့ငါနဲ့တွဲမိနေတယ်နော်ကိလေသာရဲ့သဘောဟာငါနဲ့ပေါင်းစပ်မိရင်အင်အားပိုပြီးတော့ကြီးတတ်တယ်နော်အဲ့တော့ငါရဲ့ဆိုတဲ့အဲ့ဒီကိလေသာဟာအတ္တရဲ့အကူကိုမရလို့ရှိရင်သူအာနေသွားတယ်နော်အကြောင်းကုလောဘကုဒေါသလို့လို့ခေါ်ပြီးတော့တပည့်တော်တို့ကဗျာလောဘဒေါသကြီးလိုက်တာစိတ်ပြက်လိုက်တာလို့အဲ့လိုမပြောပါနဲ့နော်အဲ့ဒီလောဘဒေါသကိုပဲပုဂ္ဂိုလ်မဟုတ်ဘူးတရားမဟုတ်ဘူးစိတ်ကလေးတစ်ခုပဲအကြောင်းရှိလို့ဖြစ်လာတယ်အဲ့ဒီဖြစ်နေမှန်းကိုသိချာသိလို့ရှိရင်တွေ့ပါလိမ့်မယ်သူမရှိတော့နော်သူ့ကိုပြက်သွားအောင်တမန်တကာလုပ်လို့မရဘူးနော်လုပ်ခွင့်လည်းမလို့ထို့သူပဲနော်ဒေါသဖြစ်လာရင်လည်းပဲအဲ့ဒီဒေါသကိုစိတ်အေးလက်အေးနဲ့တရားကြည့်ပါနော်ငါဒေါသဆိုပြီးတော့မကြည့်လိုက်လို့ရှိရင်ဒေါသကိုကြည့်လာနော်အဲ့တော့ဒေါသကငါနဲ့ပေါင်းမိလို့ရှိရင်အင်အားကိုကြည့်တယ်မထင်းနဲ့မသိနဲ့ဖြစ်ကိုရောက်နေနော်အဲ့တော့တတိလေးထားလိုက်တော့စိတ်ကလေးထိကနေဖြစ်နေတယ်မှာတရားပြန်ကြည့်လိုက်နော်စိတ်ကလေးတစ်ခုဖြစ်လာတယ်အာယုံပေါ်မှာမနှစ်သက်တဲ့စိတ်သဘောမကျတဲ့စိတ်စိတ်ဆိုးတဲ့စိတ်ဖြစ်လာတယ်လို့ကြည့်လို့ကြည့်ပြီးတော့ငါစိတ်မဟုတ်ဘူးနဲ့ကိုကဘေးကနေပွဲချီပြိတ္တသဘောမျိုးနဲ့ကြည့်နိုင်လို့ရှိရင်အဲ့ဒေါသအာကုန်နော်အဲ့တော့ဘယ်လိုကိလေသာဖြစ်ဖြစ်ငါနဲ့ပေါင်းမိအာကြီးတယ်ငါနဲ့မပေါင်းမိလို့ရှိရင်အာနေသွားတယ်အကြောင်းလောဘဒေါသကိုအနတ္တအဖြစ်နဲ့မြင်နိုင်ဖို့အင်မတန်ရည်ကြီးပါတယ်အနတ္တအဖြစ်နဲ့မြင်လို့ရှိရင်သူအာနေပြီးတော့နောက်ဆုတ်သွားမှာပါသူစီကပညာရလိုက်တယ်ဩဒါဟာလည်းအနတ္တတရားပါလားသူလည်းပဲမမြဲတဲ့သဘောပဲပညာရလိုက်တယ်နော်သူကကိုပညာပေးသွားတာအဲ့လိုမြင်လို့ရှိရင်ကြာရင်အဲ့ဒီကိလေသာဟူတော့မှတနည်းအားဖြင့်ကိုဆရာလို့သဘောထားနေတယ်နော်သူကတို့ရဲ့ဆရာပဲနော်တို့ကိုပညာတွေပေးခဲ့တယ်ဆိုတာဘဝမှာတွေ့ရကျင်ရတဲ့အရာမှန်သမျှအားလုံးဟာသင်္ကန်းစာတွေပဲလို့ခုနပြောခဲ့တယ်နော်ဒီထက်ကပညာယူရမယ်ဆိုရဲဆိုတာပါတယ်နော်ဒါကြောင့်လောဘဖြစ်တဲ့အခါပညာယူပါသောတာဖြစ်တဲ့ခါမှာလည်းပဲဒီထက်ပညာကိုရအောင်ယူပါပညာရအောင်မယူလို့ရှိရင်အရှုံးဖြစ်သွားပြီနော်ပညာရအောင်ယူလိုက်လို့ရှိရင်အရှုံးမရှိဘူးအမျက်ထွက်တာနောက်တစ်ပိုက်က I have no enemy ငါမှာယံသူမရှိဘူးနော်အဲ့တော့လောကသဘာဝနော်ချစ်တဲ့သူရှိတယ်လို့မုန်းတဲ့သူလည်းပဲရှိပါတယ်နော်မြတ်စွာဘုရားမှာရောယံသူမရှိခဲ့ဘူးလားရှိခဲ့တယ်နော်။မြတ်စွာဘုရားတောင်းမှယံသူရှိခဲ့တာဆိုတော့တာမန်လူတွေနေနဲ့ဘယ်နဲ့နေမလဲ။ရှိမှဧကမုတ်ချတာနော်။သို့တော်လည်းသူကအင်မတန်လေးနဲ့တရားတော်ဆန်တဲ့အကြောင်းအရာကိုပြောနေတာဆိုတော့တက်ရှိပြင်ပကယံသူကိုသူမဆိုလို့ဘူး။ဘုသူ့ကိုသူပြောမလဲဆိုတော့ I make carelessness my enemy အင်မတန်လေးနဲ့တဲ့စကားပါနော်။လူတွေအတွက်ကြောက်เสียအကောင်းဆုံးရန်သူကဘာလဲဆိုတော့တတိမပါညံမပါပော့ပော့တန်တန်ဖြစ်တယ်လို့ပြီးစလွယ်လောက်တဲ့သဘောအဲ့ဒါကြောက်เสียအကောင်းဆုံးရန်သူဘဝကိုညံဖျင်းသွားစေတဲ့အရာတွေမှာ तू ကထိတ်ဆုံးကနေပါနေတယ်နော်တတိမပါညံမပါဖြစ်တယ်လို့လောက်တတ်တာအဲ့ဒါအဆိုးဆုံးပါနော်အဲ့တော့တတိမပါတာညံမပါတာကိုတရားစကားလုံးပါဠိစကားလုံးနဲ့တုံးပြီးပြောမယ်ဆိုရင်ဘယ်လိုပြောမလဲအဝိဇ္ဇာမောဟပမာဒတတိယဉာဏ်နဲ့ပါပြီဆိုရင်သူကဝိဇ္ဇာတိမှုဖြစ်သွားပြီနော်အဲ့တော့နော်အမောဟအပမာဒအဲ့လိုဖြစ်သွားပြီနော်အဲ့တော့တတိမရှိခြင်းဟာဉာဏ်မရှိခြင်းဟာအကြီးမားဆုံးဉာဏ်သူအဲ့တော့ရှေ့ကနေတတိကအရင်သွားမှာတတိကောင်းလာလို့ရှိရင်ဉာဏ်လိုက်တာနော်တတိကရှေ့ကမသွားဘဲနဲ့ဉာဏ်မဖြစ်နိုင်ဘူးတတိမပါဘဲနဲ့ဉာဏ်မဖြစ်နိုင်ဘူးအဲ့တော့သဘောပေါက်တော့အရေးကြီးပါတယ်အဘိဓမ္မာတွေပါလေသင်ပွဲလူစိန်ပို့ပြီးတော့နားလည်နေပါတယ်စိတ်နဲ့စေတသိက်ရှင်တဲ့သဘောတွေရှိတယ်နော်စိတ်တစ်ခုမှာစေတသိက်ပေါင်း30ကျော်လောက်ရှိတယ်အဲ့ဒီစိတ်စေတသိက်ရှင်ရှင်ပုံတွေကိုတခါတော့ဒီပုံပုံစိတ်ရှိလက်ရှိနဲ့လူတရားလောက်ရှိတဲ့ဇယားကြီးတစ်ခုဆွဲလိုက်နော်စိတ်ဒီအားလုံး190နဲ့တစ်ပါးလုံးရေးလိုက်ပြီးတော့စေတသိက်52ပါးကိုအပေါ်ကနေသူတန်းထားလိုက်ပြီးတော့ဘယ်စိတ်မှာဘယ်စေတသိက်ရှင်နေဆိုတာကိုဟို circle လေးတွေစောင်းလေးတွေနဲ့မှတ်မှတ်မှတ်မှတ်ပြီးတော့ဇယားကုတ်ကိုဖြည့်ပါ
မစ္စည်းနဲ့တိချကိုကုတ်ကုတ်ကြီးမြင်ရအောင်လို့ရက်တော်ကြားပါတယ်အဲ့ဒီဇာကွက်ကြီးလို့ရတယ်ဒါပေမဲ့အဲ့လိုလုပ်ပြီးကြည့်တဲ့ကစိတ်စိတ်သိရှင်မောကမစ္စည်းကမှာပို့ပြီးတော့မြင်လာတယ်ဘယ်စိတ်မှာဘယ်စိတ်သိတယ်ရှင်တယ်ဆိုတာမြင်တော့တိချကြည့်တဲ့တော့တတိမရှင်တဲ့စိတ်မှာပညာလုံးဝမရှင်တာတွေ့ရတယ်နော်တတိမပိုင်ညာမဖြစ်ဘူးနော်ဘောရရဲ့အည်သူကိုကောင်းစေတာအတိညာဉ်ပဲနော်ဘောရရဲ့အည်သေးကိုပြက်သွားစေတာအတိညာဉ်မရှိခြင်းပဲနော်အဲ့တော့သူတို့ဖြစ်ဖို့ဆိုတာဒီအတိညာဉ်ဖြစ်ဖို့ဆိုတာတတိရှိမှဖြစ်တယ်နော်အဲ့တော့တတိမပါညာမပါပို့ပေါ်တနာလုပ်ပြီးဆိုရင်ဒိဋ္ဌတဲ့အတိညာဉ်ဘယ်လို့မှမရတော့ဘူး life ရဲ့ quality တစ်ခုစလုံးအောင်ကြာသွားတာနော်ရုပ်ပိုင်းမှာကြာသွားရင်နော်အခုတချို့လူငယ်လေးတွေတတိမပါညာမပါဝိရိယမရှိပါမရှိနဲ့ဟိုအချိန်ဖြုန်းနေကြတာတွေ့ရတယ်သူတို့ရဲ့ဘဝအရေးတွေ့ရညံ့တော့မှာပဲ။ဘာဘူးမှလေးလေးဆဆသူတို့မလုပ်တော့ဘူး။အားလုံးကမဆိုလိုပါဘူးနော်။နှမျောလို့လည်းပြောတာပါအပြစ်တင်ရှုံ့ချနေလို့မဟုတ်ပါဘူး။ကိုမိုးကကိုကိုတိုင်လည်းပဲငယ်ရကြည်လာလို့ကိုကိုတိုင်လည်းပဲတက်ကတူကျောင်းနေခဲ့တယ်။ငယ်တော့ကိုကိုတိုင်လည်းပဲရမှန်းချက်တွေအများကြီးထားခဲ့တယ်။လုပ်ခဲ့တယ်။အဲသူတို့ဘဝကလည်းပဲဖြစ်တာကိုလုပ်ပြီးတော့ကြီးပွားစေချင်တယ်။မဖြစ်တာကတော့ထားလိုက်ပါနော်။အခြေအနေရလုပ်လို့မဖြစ်တာတွေအများကြီးရှိပါတယ်။သို့တော့ဖြစ်တာကိုရှာပြီးတော့လုပ်မယ်ဆိုရင်လုပ်စရာတွေအများကြီးပါအချင်းပူဆိုတာလုံးဝမရှိပါဘူး။အခုတော့ကြည့်ရတာအချင်းนี่ပူနေတယ်။ဘာမှလုပ်စရာမရှိဘူးလို့ဖြစ်နေတယ်။နှမျောလိုက်တာပေါ့။နော်။အဲ့တော့အဲ့ဒါလို့ပော့ပော့တန်းတယ်။အချင်းဖြုံးနေတာအင်မတန်ကြောက်စရာကောင်းပါတယ်ဆိုတော့နားလည်းကိုသိအရေးကြီးပါတယ်။နောက်တစ်ပိုက်က I have no armor. Armor ဆိုတာတန်ကြက်ကအင်းကြီးပါလား။နော်။ရန်သူတွေကကိုယ်ကိုဓားနဲ့လှမ်းနဲ့ထိုးလို့မရအောင်ထိုးရင်မထိအောင်အကွယ်ပေးထားတဲ့အင်းကြီးကိုအမောလို့ခေါ်တယ်နော်။တော့သူ့မှာတန်ကြက်ကအင်းကြီးမရှိဘူးဆိုတော့ရုပ်ပိုင်းသဘောဆန်တဲ့တန်ကြက်ကအင်းကြီးသူ့မှာမရှိဘူး။ဘာကူများသူကအမောဖြစ်နေတန်ကြက်ကဖြစ်နေတင်စားပြီးပြောတော့မလဲ။ I make benevolence my armor ။ငါဟာသူတစ်ပါးအကျိုးကိုလိုလားတယ်ဆိုတဲ့သူတစ်ပါးကောင်းကျိုးကိုလိုလားတဲ့စိတ်ကိုပဲတန်ကြက်ကအင်းကြီးတစ်ခွဲလှုပ်ထားပါလေတဲ့နော်။သူတို့ဘာမှမေတ္တာကုဏထားတယ်သူတို့ဘာကိုကောင်းစေချင်တယ်။ဟောဒီဘုံဘုံကလည်းပဲတချို့တပည့်တွေကဓမ္မတွေကဟိုအထူးသဖြင့်ခီးဝေးကိုတွားเสียရှိတဲ့ကံ။ဟောဟိုနိုင်ငံသားလူဘာလို့တွားเสียရှိတဲ့ကံမှာသူတို့လာပြောကတော့ဘလို့သူတို့မေးတယ်။အန္တရာယ်ကင်းအောင်ဘာလို့ဆောင်ရမလဲ။ဘလို့လုပ်ရမလဲမေးတယ်နော်။ရုပ်ဝတ္ထုဖြစ်နေဆောင်ထားเสียရတော့ပေးเสียဘုံဘုံမှာဘာမှမရှိပါဘူး။ဟောဒီဘုံဘုံရဲ့သဘောထားကပြင်ပဘယ်ဟာကူမှအာမကူဘူး။အကူအညီလိုတဲ့ခါမျိုးဆွေကြီးရတာအကူအညီယူတယ်နော်စိတ်ပိုင်းဆိုင်ရာ psychologically dependent ဘာပေါ်မှာမှမဖြစ် physically တော့ dependent ဖြစ်တယ်နော်ဒီ dependent ဖြစ်တာတစ်မျိုးကိုခွဲခြားပြောနားလည်ဖို့အရေးကြီးတယ်နော်ရုပ်ပိုင်းအားဖြင့်ကိုယ်မှလိုအပ်တာကိုသူသားကအကူအညီတဲ့ထောက်ပံ့တဲ့နေမကောင်းဖြစ်တဲ့ကပြုစုပေးတယ်ဒါတော့လိုအပ်ပါတယ်နော်ဒါပေမဲ့စိတ်ပိုင်းအားဖြင့်တော့ဘုဒ္ဓဘာမှာအကူအညီမရှိဘူးဘုဒ္ဓဘာမှာ dependent ဖြစ်တာမရှိဘူးအဲ့ဒီ independent ဖြစ်တာကိုပဲငယ်ရဲအမှန်တန်နှစ်သက်တဲ့သဘောကြာနော်ဟိုဖះဟောလို့မှရှိတယ်အတ္တဟိအတ္တနောနာထောမိမိဒီလာရင်မိမိအတွက်ကိုယ်ကိုရအထာယာဆိုတဲ့စကားကိုအမှန်တန်လေးလေးနက်နက်အမှန်တန်နှစ်နှစ်ချက်ချက်ယင်ထဲမှာသိမ့်ပိုက်တာဒီတိုင်းပဲနေတာပဲနော်အဲ့တော့တပည့်တွေကအဲ့လိုပဲခီးဝေးကိုသွားရမယ့်အခါမျိုးမှာဘာများအန္တရာယ်ကင်းအောင်လုပ်ရမလဲလို့လာမိတဲ့ဘုံဘုံပြောလို့ရှိတာကတော့တတိနဲ့မေတ္တာကိုဆောင်ထားပါအမြဲတမ်းကိုယ်နဲ့မကွာထားပါဘူးတတိနဲ့မြတ်တာနော်ဒီတတိဆိုတာမှလည်းပဲသူကအဆင့်အမျိုးမျိုးသူ့အတိတ်တွေကိုစဉ်းစားလို့ရတယ်နော်လောကီတွားရည်လာရင်မှတတိထားဖို့လည်းဒါလည်းပါပါတယ်နော်ကိုယ်ခန္ဓာမှာဖြစ်နေတာကိုယ်စိတ်မှာဖြစ်နေတာကိုသိဖို့ဒါလည်းပဲတတိထုဆိုတာမှပါတယ်နော်ဒီနှစ်ခုစလုံးကိုဆိုတာပါအဲ့တော့သူတစ်ပါးပေါ်မှာတကယ်အကျိုးကိုလိုလားတဲ့ငူးညံ့တဲ့စိတ်ကိုထားပါကိုကတကယ်ကိုရိုးရိုးသားသားဖြူးဖြူးစင်စင်မြတ်တာစိတ်ကိုထားနိုင်မယ်ဆိုရင်တော်တော်များများလူတွေကကိုယ်မှာမေတ္တာကုဏကိုပြတ်ထားလာတာတွေ့ရတယ်တခါတလေကိုယ်ကိုရံလို့ချင်တဲ့ပြောမှာစိတ်ပြေသွားတယ်ညမလို့တော့ဘူးနော်အဲ့တော့ဘုံဘုံတို့လည်းပဲနေရာနှံ့ပြားကိုရောက်တဲ့တွားတယ်တချို့တခါတလေအမတန်ခေါင်းနဲ့တွဲရတောင်းထဲမှာလဲနေခဲ့ရဘူးပါလေအန္တရာယ်ရှိတဲ့နေရာတွေမှာနေခဲ့ရပြီမဲ့ဘာအန္တရာယ်မှတခါမှမကြုံခဲ့ရဘူးပါနော်အဲ့တော့ကိုယ်ကိုချစ်တဲ့ခင်တဲ့သူလေများများရှိရင်နော်ကိုယ်ကလည်းသူ့ဘုံမှာချစ်ခင်မှုမေတ္တာကုဏကိုတကယ်ထားနိုင်မယ်ဆိုရင်ကိုယ်ပြတ်လုံးချုံပါတယ်မေတ္တာကတကယ်လုံပါလေနော်တဏ္ဍာကအင်းကြီးဘလောက်ပဲဝတ်ထားဝတ်တာ तू က24နိုင်လုံးတော့ဝတ်မထားနိုင်ပါဘူးနော်အလစ်မှာရန်သူကလုံမှာဆိုရင်ခါမှာပါပဲနော်သို့တော်လည်းပဲမေတ္တာထားရင်တော့အန္တရာယ်ကင်းတယ်လုံချုံတယ်ဆိုတာမှန်တယ်နော် တတိမြတ်လေးမယ်ဆိုရင်လည်းပဲအန္တရာယ်တော်တော်များများကင်းပါလေလုံးကျွနေတယ်ဆိုတာမှန်တယ်နော်သို့တော့မြတ်စွာဘုရားကရန်သူကင်းတယ်လားမကင်းဘူးနော်ဖြစ်နိုင်တယ်နော်အမတန်ကိုယ်ကလုတ်ခဲ့တဲ့အကုသို့ဝေကျေးရှိခဲ့ရင်ပေါ့နော်အဲ့လိုဆိုရင်တော့ခံရမယ်ဆိုရင်လည်းပဲမတက်နိုင်ဘူးခံလိုက်ဖို့ပဲနော်တကယ်တတိမြတ်မေတ္တာနဲ့နေမယ်ဆိုရင်တော့တုံးတောက်အန္တရာယ်မဖြစ်ပါဘူးဒါကြောင့်ကိုယ့်မြတ်တာကိုပဲလုံခြုံတဲ့တန်ချက်ကအင်ဂျီလိုသဘောထားပြီးတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကိုယ့်ရဲ့မြတ်တာကိုပဲ feel သဘောမျိုးအနေနဲ့နေမယ်ဆိုရင်တမျိုးခံစားရပါလိမ့်မယ်အဲ့ဒါလည်းစဉ်းစားစေချင်နော်စိတ်ဖြစ်လာရင်စိတ်မှာလည်း feel ဆိုတာရှိတယ်နော်အဲသဘောပေါက်နိုင်တယ်တရားထုတ်လို့ဆိုပိုသဘောပေါက်တယ်ဟိုအချို့ဆရာတော်ကြီးတွေစိတ်အင်မတန်ကြည်လင်အေးချမ်းပြီးတမာတိအင်မတန်ကောင်းတယ်နော်သူတို့အနာကိုရောက်သွားရင်ကိုယ့်စိတ်ကလည်းပဲအေးချမ်းပြီးငြိမ်သွားတာမျိုးခံစားဘူးခဏခဏခံစားဘူးပါဘာလို့လဲဆိုတော့သူတို့ရဲ့မြတ်တာ feel နော်သူတို့ရဲ့တမာတိသူတို့ရဲ့အေးချမ်းမှု feel တဲ့ကိုသူရဲ့စက်ကွင်းတဲ့ကိုပေါ့ရောက်သွားတာနော်တန်လိုက်စက်ကွင်းလို့ပါပဲနော်အဲ့လိုပဲကိုကမြတ်တာကိုပွားနေမယ်ဆိုရင်ကိုစိတ်ထဲမှာတကယ်မြတ်တာစိတ်တွေဖြစ်နေမယ်ဆိုရင်ကိုခန္ဓာကိုယ်မှာပတ်ဝန်းကျင်မှာကိုပဲမြတ်တာ feel လာဖြစ်နိုင်တယ်အဲ့ထက်မှနေရရင်စိတ်ကလည်းလုံခြုံအေးချမ်းနော်နောက်တစ်ပိုက်က I haveNo castle. ငါမှာရဲတိုက်ကြီးမရှိပါဘူး။ရဲတိုက်ကြီးဆိုတာထူထဲခိုင်ခန့်တဲ့အဆောက်အဦကြီးကိုခေါ်တာ။ရန်သူတွေကျူးကျော်ပြီးတော့ဝင်ရောက်လာလို့မရအောင်ခိုင်ခိုင်မာမာစောက်ထားတဲ့အဆောက်အဦကြီးကိုခေါ်တာ။ရှေးတုန်းကစောက်ထားတဲ့ရဲတိုက်ကြီးတွေမြင်မှုမှာပါ။အင်မတန်ဒုက္ခောင်းတလန်လောက်တို့ရှိရှိနော်။ဒကားပေါက်တွေကိုတန်ဒကားကြီးတွေတတ်တာ။အောက်ဆုံးမှာဆိုရင်ဒကားကတပေါက်တည်းရှိတယ်။ဟိုအထက်မှာဆိုရင်တော့ပြင်းပေါက်လေးတွေတူတူလေးတွေပဲနည်းနည်းပဲရှိနော်ဟိုအင်မတန်ပစ္စည်းဥစ္စာအကုန်ရှိတဲ့လူတွေသူတို့မှလည်းပဲရန်ကလည်းအင်မတန်များတာရန်များတော့သူတို့ကအဲ့ရဲတဲ့ကြီးမှနေရာမှာပဲစိတ်ကနဲ့လုံခြုံမှုရှိတယ် secure ဖြစ်တယ်နော်ကိုယ့်စိတ်ထဲမှာ secure ဖြစ်ဖို့လုံခြုံမှုအတွက်ကိုရဲတဲ့ကြီးထဲမှာသူတို့နေရတယ်နော်အဲ့တော့ဒီပုဂ္ဂိုလ်ကတော့သူ့မှာရဲတဲ့ကြီးမရှိပါဘူးဘာရှိတယ်လဲဆိုတော့ I make immovable mind my castle immovable mindရှိလို့မရတဲ့လှုပ်လို့မရတဲ့တည်ငြိမ်ခိုင်ခန့်တဲ့စိတ်နော်ဟောပြောပြောလိုက်တော့တမာတိပဲတတိငြိမ်လည်းပဲတမာတိပါပဲနော်အဲ့တော့အင်တာအားကောင်းတဲ့တတိတမာတိကိုပဲရဲတဲ့ကြီးတစ်ပွဲလို့ပြောသူနေပါတယ်နော်ကိလေသာရန်တွေဝင်လာလို့မရဘူးဒီရုပ်ပိုင်းဆိုင်ရာအုပ်နဲ့ကြောက်နဲ့တန်နေနဲ့စောက်ထားတဲ့ရဲတဲ့ကြီးကတော့ဟိုပုပ်ကိုဆန်တဲ့ပြင်ပရန်တွေကိုကာကွယ်တာနော်အခုသူပြောချင်တာကတော့ကိလေသာရန်တွေဝင်မလာအောင်မနကာကိုလဲဆိုတော့သတိတမာတိဟဲ့ကဲနော်ဟိုပညာဉာဏ်ကြီးတယ်လည်းပဲကြီးတယ်လို့ပညာလည်းကာကိုပေးပါတယ်နော်အဲ့တော့အင်မတန်လေးနက်တဲ့အင်မတန်လှပတဲ့သင်္ဆာမှုဖြစ်ပါတယ်ပြင်ပကရန်သူထဲကိလေသာရန်သူကကြောက်เสียကူကောင်းပါတယ်ကိလေသာရန်သူကြောင့်အကုသို့မကောင်းမှုကိုလုံးမိကြတာအကုသို့မကောင်းမှုကိုလုံးမပြီးဆိုလည်းပဲသူကတော့အကျိုးပေးမှာပဲ you cannot run away from your karmaကိုယ်ကံကိုလွတ်အောင်ထွက်ပြေးလို့ရှောင်လို့မရဘူးအကျိုးပေးနေတဲ့ကပြီးမှာပဲစိတ်နဲ့တန်တယ်လို့ဖြစ်တယ်ဘဝဆိုတာစိတ်နဲ့တန်တယ်လို့ဖြစ်တာပဲမကောင်းတဲ့စိတ်ဖြစ်မြင်တော့အဲ့ဒီမကောင်းတဲ့အကျိုးကပေးတာပဲနော်အဲ့တော့ကိုယ်စိတ်ကိုကိုယ်စောင့်ကြည့်ပါကို့မှာစိတ်နဲ့သဘောထားအတိညာတွေးကိုမှန်ကန်သွားပြီဆိုကို့ဘဝတစ်မျိုးအစဉ်ပြေသွားတယ်ကို့လောကကြီးတစ်ခုလုံးပြောင်းသွားတာအဲ့တော့ကို့လောကကြီးကိုပြောင်းပြစ်ချင်တယ်ဆိုရင်ကို့စိတ်ကိုကိုယ်ကြည့်ပြီးတော့ကို့စိတ်ထဲမှာရှိနေတဲ့လွဲနေတာမှားနေတာမသိတော့တာကိုပြင်လိုက်ပါအမှန်တော့တေချာမြင်လေဆိုရင်ကိုပဲသူ့အတူတူပြင်သွားပါလေအဲ့ဒါကိုကတော်တော်လေးအားရစရာကျဉ်းနေစရာကောင်းပါလေတကယ်တည်တည်ချာချာမြင်ပြင်တယ်ဆိုတဲ့သဘောကအလိုလျောက်ဖြစ်လာတယ်နော်အဲ့တော့ကို့အမှားတွေကိုကြည့်ပြီးတော့ပြင်ပြီးတော့နေသွားတာကဘဝမှာကျဉ်းနေစရာအကောင်းဆုံးလုပ်ပါအားရစရာအကောင်းဆုံးလုပ်ပဲနောက်တစ်ပိုက်ကိုပြောမယ် I have noSoul, S-W-O-R-D, Soul. ငါမှာတရှိမရှိပါဘူး။ရှိတုံးကသူရဲကောင်းကြီးတွေကခါမှာတရှိကြီးတွေချိတ်ထားလို့ရှိတယ်။သူရဲကောင်းရဲ့လက်နဲ့သူတွားလေရမှာဒီတရှိကြီးပါမှာ။ဘာလို့လဲဆိုတော့သူ့မှာရန်သူကရှိနေတာ။ရန်သူလာပြီဆိုရင်ကိုရန်သူမှာလည်းတရှိပါမှာပဲ။အဲ့တော့သူ့တရှိကြီးသူထုတ်တော့ပြန်တိုက်ခိုက်တယ်။သူ့ကိုသူကာကွယ်တယ်။ရန်သူလည်းပဲသူတတ်ပြစ်တယ်။အဲ့တော့သူ့မှာတော့အဲ့လိုရုပ်ပိုင်းဆန်တဲ့တရှိကြီးမရှိပါဘူး Bashi de lesro, I make absence of self my soul. Naha, Adama Shijingu be, Lenapine, the Shijipine, Lukavari. Adama Luriello, you bens and that Dow Lenapine Dome, who kiss with the Nagu Lenapine Dome. Tugaro, to the Ramchi de Dujang, Adama Shijingu be, Lenapine Dumari. Belu Yandu, Belu Keke, Belu Logala never did we? And not that mean it, Gilan. ไอ้โลกธรรมบ่มาได้บ่ชื่อบ่ปล่อยบ่มีแล้วแต่ญาณก็ได้บ่ชื่อไอ้โลกธรรมก็บ่มายิ้มจี้บ่อู้มาสิว่าတော့เตียวกูตะคู่กูပြောလိုက်มะคันจินาပြောလိုက်อะอัตตะเนี่ยเปลี่ยนแปลงสู่สู่ก็งากูดีโลပြောล่ะตูสุดะเอาละเวอัตตะตัวบ่เนาะงาสุดะตัวละเวอัตตะตัวบ่เนาะดีโลดีบ่งပြောလိုက်ล่ะเนาะงาอาจารย์ตีสิอัตตะตัวนี่บ่านี่พี่เนาะต่อเตียวตัวเนี่ยจิ้มเลยสิ ပြောလေသူကလည်းပဲယုံနာပဲပြောလေဆိုတာကအတန်လေးထွက်တာစကားဆိုတာပညာအတန်ကတော့ဘာမှမဟုတ်ဘူးခုဖြစ်ပြီးတော့ခုပဲပြတ်သွားတယ်ကြားတယ်ဆိုတာလည်းပဲမနော်ကြားတဲ့သူကယုံနာပဲကြားတယ်ဆိုတာကြားစိတ်လေးတခုပဲဖြစ်လာပြီးရင်သူလည်းပဲပြတ်သွားတယ်အားလုံးကအနတ္တပါလားလို့တကယ်မြင်လို့ရှိရင်ဘာဆက်ဖြစ်เสียရှိသေးလဲဘာမှဆက်เสียမရှိဘူးအဲ့နေလမ်းဆုံးသွားပြီအားလုံးကအနတ္တလို့မြင်လို့ရှိရင်အားလုံးကအနိ ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ် Now so Mabiolo, the messenger of Mac, not out again alone doing any doha. Tima long job. Jading Abe, dear the guide of Songwan. E. Changyam Songwan. Many of us do the meaning to the Mago do it. You're the little to pull out, the way at the pull out, say a lot, Luma, two pair. Did the other beyond the one. And you know, do I, the EU, Lemakan, the India, Lemakan, and you. To resist lonely. Everybody to deal. May I always have to deal. The Guru Levati out, and never by Arthur Kelly to Suro. Arthur the alleging a machine. She needed all. Allow, Lakan like beaten now. The need the chapu, brought each other. They got him a level, you might want to clean the bed. A dashing in a mamma, young yin ganyin, yuajin soundin, a morsel yin chuajin, the cool mamma pew. If your daughter, yin yin, the decorate. They won't be named Mimishiba, no? The children of Madame Mimaman sending here to die with a sheep. The children of Madame Yin Dada, little die with a sheep. But they are with human in everything, no? Nin Dada, the Dajarabe, Miava, no? The blue logger and the other two, who are at that a canchine, eh? Ega mocha shown up. At that lenneca, a shown in the bed, no? Beroman in the lenneca. And not done it, the gay inside name is saying. ตีจีนเตียวอุดอมมานายงว่าล่ะครับชุ่มน้อดําพุเนาะอัตตาซวยจีจีเนี่ยจောက်ยุ่งปรอ้างเงินปรอเตียมาซินชุ่มน่ะตีตัวล่ะเนาะอนัตตาโหชุ่มมายินชุ่มมายินเนี่ยตีปรอตีตัวมาซินตันนายงว่าล่ะครับเนาะแล้วโลกดาลเนี่ยกูนายนะฮะอนัตตาเว้ยถ้าตุยเยกองดูตุรอกองดูเนเน่ผิดติตุรอกองอ่ะตุยเยกองอเสร็จตะชะหลุเนี่ยตะเกตุยเยกองอเสร็จหลุเปล่ารู้ไม่อ่ะเตียวโหตีเนี่ยตุรอกองอ่ะตะเกตุยเยกองอเสร็จ
တော့တရားကိုအချိန်ပေးနိုင်တယ်လို့ပေးပြီးတော့နေစဉ်ထိုင်ကြပါအချိန်မပေးနိုင်ရင်လည်းတွားရင်းလိုင်းနေထိုင်ရင်လုံရင်းကရင်နဲ့ရတန်တလောက်နည်းနည်းလေးပဲဖြစ်ဖြစ်ကျဲကျဲလေးပဲဖြစ်ဖြစ်အဓိကပါအမှန်ရေးကြည့်ပါတယ်နော်ဘုံဘောကတော့ရုပ်ရှင်နဲ့စေတနာအမှန်တရားများလို့ပြောစရာကြီးလည်းအမှန်တရားပါတယ်ဒကာတော်မကြီးတချို့လည်းအရေးကြီးတဲ့ကိစ္စတွေရှိလို့တွားစရာကြီးရှိနေကြတယ်နော် The path of spiritual growth is a path of lifelong learning. Spiritual growth, growth,
spiritual ဆိုတာကြတော့စိတ်ပိုင်းနံပိုင်းအသိဉာဏ်ပိုင်းမြင့်မြတ်မှုပိုင်းကိုပြောတာနော်မြင့်မြတ်တဲ့စိတ်မြင့်မြတ်တဲ့အသိဉာဏ်တိုးတက်မှုကြီးပွားမှုဆိုတဲ့ဒီလန်ခီဟာတသက်လုံးသွားရမယ်ရှောင်းမယ်လန်ခီဖြစ်ပါတယ်ပြီးသွားပြီဆိုတာမရှိဘူးနော်ဒီကံလေးနောက်ဆုံးချိန်ထိဒီလိုကိုလုပ်ရမှာ
If this path is followed long and earnestly enough long and earnestly နော်
long ဆိုတာရည်ရှိ earnestly ဆိုတာစိတ်ပါလက်ပါเนาะစောစောမြင့်မြင့်ဇွဲကောင်းကောင်းနဲ့လုပ်မယ်ဆိုရင်
the pieces of knowledge begin to fall into place
အဋ္ဌညာနေရာသူ့နေရာသူပြည့်သွားလိမ့်เนาะဒီနေရာမှာတစ်ခွက်တည်လာတယ်နောက်တစ်နေရာမှာနောက်တစ်ခွက်တည်လာတယ်နောက်တစ်နေရာမှာနောက်တစ်ခွက်တည်လာတယ်ကြာတော့အဋ္ဌညာကပြည့်သွားလိမ့်เนาะပုံပေါ်လာတယ
် gradually things begin to make sense
တဖြည်းဖြည်းနဲ့ဘယ်လိုအကြောင်းကြောင့်ဘယ်လိုအကျိုးတွေဖြစ်နေလဲဆိုတာရှင်းသွားတယ်နော် make sense ဆိုတာအကြောင်းအကျိုးကိုသဘောပေါက်တာကို make sense လို့ပြောတယ်နော်အကြောင်းအကျိုးမရှိရင်ဒါ meaningless senseless လို့ပြောမှာပေါ့နော်အဲ့တော့ဘယ်ကိစ္စဘာကြောင့်ဖြစ်တယ်ဘယ်လိုလုပ်ရင်ဘယ်လိုဖြစ်မလဲဆိုတာတဖြည်းဖြည်းမြင်လာတယ်အဲ့တော့ဒီတရားနဲ့ပတ်သက်တဲ့ယုတ်တရားနံတရားအကြောင်းအကျိုးတရားတွေကိုတကယ်နဲ့နဲ့နဲ့သိမြင်လာတဲ့လူကလောကီကြီးနဲ့ပတ်သက်တဲ့ကိစ္စမှာလည်းကြည့်လိုက်လို့ရှိရင်နော်ဒီဘက်လိုက်မှုမရှိတဲ့အမြဲတမ်းတည်ငြိမ်အေးစေတဲ့လေးနက်တဲ့စိတ်နဲ့လောကီကိစ္စကိုကြည့်လိုက်ရင်တော့ဘယ်အကြောင်းကြောင့်ဘယ်အကျိုးဖြစ်တယ်ဆိုတာအတော်တန်တော့မြင်ပါတယ်လူတိုင်းလိုတော့မဆိုလို့ဘုံဘောကတော့လောကီကိစ္စကိုလည်းစိတ်ဝင်စားပါတယ်အရေးကြီးမှန်းသိတယ်လိမ့်လာတယ်ကျုံတဲ့ခါမှလည်းပဲပြောချင်တယ်ပြောချင်တော့တချို့လောကီကြီးမှဖြစ်နေတာတွေမြင်တယ်ဘယ်အကြောင်းကြောင့်ဘယ်လိုဖြစ်တယ်ဒီပြဿနာပြည်လုံး source ကဘယ်ဟာစားလဲပြဿနာရဲ့အရင်းခံကဘယ်ဟာဆိုတာနည်းနည်းရိပ်မိတယ်ကိုဘောကလည်းပတ်သက်တယ်လည်းဒီလိုပါပဲကောင်းကောင်းဆုဆုဖြစ်ခဲ့တာတွေကိုတခြားကြည့်တဲ့ခါမှဘယ်လိုအကြောင်းကြောင့်ဘယ်လိုအကျိုးတွေဖြစ်တယ်ဆိုတာကိုမြင်တယ်နော်ဟုတ်ဒီလိုမြင်တဲ့နေရာမှာအပိုင်းနှစ်ပိုင်းရှိပါတယ်သမုဒိတ္တအပိုင်းနဲ့မြင်တာလည်းရှိတယ်လို့ပရမတ္ထတ္တနဲ့လည်းအကြောင်းကျမြင်တာလည်းပဲရှိတယ်နော်ဆိုတော့သမုဒိတ္တအပိုင်းမှာလည်းပဲအကြောင်းမှန်အကျိုးမှန်ကိုမြင်ဖို့အင်မတန်ရည်ကြည်ပါတယ်နော်တယောက်တစ်ယောက်ပြောရဆိုရဆက်ဆံရတာခါမှာဒါတွေအားလုံးသမုဒိတ္တနော်ဒီနေရာမှာအကြောင်းမှန်အကျိုးမှန်ကိုမြင်လို့ရှိရင်ဥပ္ပရအစဉ်ပြောင်းနေလို့ရတယ်အကြောင်းမှအကျိုးမှမမြင်လို့ရှိရင်ပြဿနာသိုးနိုင်မှာမဟုတ်တော့ဘူး။ဒါကြောင့်တရားကိုသိတယ်လို့သူ့ဘဝရှင်းတယ်။ရှုပ်เสียမှရှိဘူး။ပြဿနာဖြစ်လာရင်ပုဂ္ဂိုလ်ဘက်မလိုက်ပဲနဲ့ဓမ္မဘက်ကိုပဲလိုက်ပြီးတော့အကောင်းဆုံးဖြစ်အောင်ဖြေရှင်းလိုက်တာ။ရှင်းတယ်သူ့ဘဝနော်။အဲ့တော့အသိဉာဏ်ရှင်းရင်စိတ်ရှင်းလို့ရှိရင်ဘဝရှင်းပါ။အသိဉာဏ်ကမရှင်းဘူးစိတ်ကမရှင်းဘူးဆိုရင်ဘဝလည်းမရှင်းဘူးရှုပ်နေမှာ
။ Gradually it is possible for us to come to a deeper understanding of what our existence is all about
existence ဟာဘဝကိုပြောတာဘဝတန်ရာကိုလည်းပြောလို့ရတယ်အဲ့တော့ဒီဘဝတန်ရာကြီးဟာဘာအကြောင်းဖြစ်နေလဲဘယ်လိုအကြောင်းကျိုးတွေနဲ့ဖြစ်နေဆိုတာပို့ပြီးတော့မြင်လာတယ်အဲ့တော့စိုးစိုးလုံးကပြောတယ်မှာဒီလူဝင်စားနဲ့ပတ်သက်တာနည်းနည်းပါးပါးပြောခဲ့တယ်နော်တရားအမြင်ကိုရတယ်လို့ဒီတခဏစာကိုမတွေးတော့တဘဝစာတော့မဟုတ်တော့ဘဝတန်လျာကြီးကိုချုံပြီးတော့သူက overview ကိုရတယ်။ဟိုအပေါ်ကနေအထက်ကနေစီးပြီးတော့ကြည့်ရတယ်။မြင်နေတာ။အဲ့တော့ကြိုတင်ပြင်ဆင်စရာရှိတာတွေကအကုန်လုံးကြိုတင်ပြီးတော့ပြင်ဆင်နေတယ်။ကြိုတင်ပြီးတော့ရှောင်းမဲ့ကိစ္စကိုလည်းပဲသူအကုန်လုံးရှောင်းနေတယ်။အမြင်အားကောင်းရင်အားကောင်းတယ်လို့ပို့ပြီးတော့ရှင်းသွားတယ်သူက။အဲ့တော့အဲ့လိုဘဝတန်လျာအမြင်မျိုးရှိနေတဲ့ခါမှာအခုဘဝမှာကောင်းတာဆိုးတာတွေကျုံရတဲ့ခါမှာဟိုအမြင်ချင်းချင်းနဲ့ကြည့်မယ်ဆိုရင်တော့အချုပ်ကိစ္စကြီးကနားလည်းမလဲဘူးလက်လည်းမခံဘူးပူပရစိတ်တွေမှာခံစားချက်ပြင်းပြလာတာနော်ဖြစ်ရလေရင်ကန့်ဆိုးလေခြင်းဆိုတော့အမြင်ရှိနေလို့ဆိုရင်တော့ဒါဖြစ်เสียဘယ်လိုအကြောင်းရှိလို့ဖြစ်လာတာဆိုတာသိပြီးတော့ခံစရာရှိရင်လည်းပဲအေးအေးဆေးဆေးခံနေတယ်နော်တချို့လောကဓာတ်တွေကရှောင်လို့မရဘူးအသိဉာဏ်နဲ့သိပြီးတော့ခံယုံပဲရှိတယ်နော်တချို့လောကဓာတ်တွေကတော့ဉာဏ်ရှိရင်ရှိသလောက်ရှောင်လို့ရပါတယ်အဲ့တော့ရှောင်လို့ရတဲ့လောက်ကိုဉာဏ်နဲ့ကြည့်ပြီးတော့တိပြီးတော့ရှောင်တာပဲရှောင်လို့မရတာကြတော့ why me လို့မပြောငါကြမှာဘာဖြစ်လို့ဒီလိုဖြစ်ရတာလဲလို့အဲ့လို self pity ဖြစ်နေတော့နော် why not me လို့ပြောတော့ငါလုတ်ခဲ့လို့ခါရတာပဲခန္ဓာရင်ရှိသွားတယ်နော်အဲ့တော့အဲ့လိုတိချင်းကြောင့်ပဲခန္ဓာရင်ပူရှိလာလို့သူ့မှာရင့်ကျက်မှုလည်းတမျိုးရှိလာတယ်စိတ်အေးချမ်းမှုလည်းရှိတယ်နော်ကိုယ်မှာဆင်းရဲမှုရှိရင်ရှိပေမဲ့သိစင်းမှုတိတ်မရှိမသိဘူးစံတော်ဝါနဲ့ယဟန်ပြလို့ကြားရရှိတယ်မှန်ပြလို့ကြားရရှိတယ် တခါလေကိစ္စတစ်ခုကိုဒါကိုလှုပ်ချင်တယ်ဆိုပြီးလှုပ်တယ်လှုပ်ပြီးလို့တော်တော်လေးကြာတဲ့ခါကျမှမလှုပ်ချင်တော့ဘူးတခုခုကိုလှုပ်ချင်တယ်ဆိုပြီးရအောင်ရှာတယ်ရပြီကမှမလှုပ်ချင်တော့ဘူးအဲ့လိုဖြစ်တာတွေကအင်မတန်များပါတယ်နော်ဒါတော့ကိုယ့်ဘဝကိုစောင့်ကြည့်တွေ့ပါဘုံဘုံကိုယ်တိုင်လည်းပဲလှုပ်ချင်လို့အချိန်တွေနှစ်တွေအများကြီးကုန်ခံပြီးတော့လူပင်ပန်းခံပြီးတော့အများကြီးလှုပ်ခဲ့တာရှိတယ်တကယ်ရတဲ့ခါကျမှငါလိုချင်တာဒါမဟုတ်ဘူးလို့သွားတည်နေတယ်အဲ့တော့အချိန်တွေအများကြီးကုန်ခဲ့ပြီအင်အားတွေအများကြီးကုန်ခဲ့ပြီအဲ့တော့စံတဝါဝနေကြတာအတန်များပါလေဒီတရားထုတ်လာလို့ကြတော့အဲ့လိုမဟုတ်တော့ဘူးနော်ကိုတခုလှုပ်မယ်ဆိုကိုယ့်စိတ်ကိုပြန်ကြည့်ရင်သိတယ်ငါဒါကိုဘာဖြစ်လို့လှုပ်ချင်တာလဲတခုလှုပ်ချင်တယ်ဆိုကိုယ့်စိတ်ကိုပြန်ကြည့်ရင်သိတယ်တကယ်လှုပ်ချင်တာဟုတ်ရဲ့လားကောင်းကောင်းသိတယ်နော်အဲ့တော့လှုပ်တင်တာဆိုရင်လှုပ်တယ်မလှုပ်တင်တာဆိုရင်မလှုပ်ဘူးတော့လုတ်ဖြစ်နေတာကိုလုတ်တယ်မဖြစ်နေတာကိုလုတ်နော်အဲ့တော့မဖြစ်နေတာကြီးကိုဖြစ်ချင်စောအားကြီးပြီးတော့တချို့တိတ်ကြွစားတယ်ဖြစ်မလာတဲ့ခါကျတော့စိတ်ပြက်တယ်စိတ်ညစ်တယ်အချိန်တွေကုန်တယ်ငွေတွေကုန်တယ်အင်အားတွေကုန်တယ်နော်အဲ့တော့တရားကိုသိတဲ့လူကမဖြစ်နေတာကိုလည်းမဖြစ်နိုင်မှန်းသိတယ်နော်ဖြစ်နေတာကိုလည်းဖြစ်နိုင်မှန်းသိတယ်အဲ့တော့ဖြစ်နေတာကိုဖြစ်နိုင်မှန်းသိပြီးတော့တကယ်ကြိုးစားတော့ဖြစ်တာပဲများပါတယ်ဖြစ်တာများတော့အချိန်အလကားလည်းမဖြစ်သွားဘူးအဲအားရလည်းကားမဖြစ်သွားဘူးကျင့်တ်မှုလည်းပူရတယ်ရှေ့နောက်တစ်ဆင့်တက်လို့ရတယ်နော်တချို့ကဓာတ်ကုလို့လည်းပြက်သွားတယ်တခုလို့လည်းပြက်သွားလိုက်သူကရှေ့ကိုတက်ပူရတိတ်အလားလားမရှိဘူးနော်အဲ့တော့တရားကိုသိတဲ့သူကလောကီကိစ္စပဲဖြစ်ဖြစ်တခြားကိစ္စမှာပဲဖြစ်ဖြစ်လုတ်တဲ့နာကိုလုတ်တယ်မလုတ်တဲ့နာကိုမလုတ်ဘူးဖြစ်နေတာကိုလုတ်တယ်မလုတ်မဖြစ်နေတာကိုမလုတ်ဘူးတချို့ကိစ္စတွေကအခုမဖြစ်သေးဘူးနောက်မှဖြစ်မယ်အချိန်လေးခဏဆိုင်မှုလို့လည်းစောင့်မှုစောင့်နိုင်အေးစိတ်စောင့်နိုင်အင်တန်စိတ်ရှိတယ်နော်တရားထုတ်လို့ကစိတ်ရှိဇွဲကောင်းဘယ်လည်းနဲ့စိတ်မပြတ်ဒါကြောင့်တကယ်တန်ဖိုးရှိတဲ့အလုပ်ကိုတကယ်ရည်ရှည်လုပ်မယ်ဆိုရင်ဖြစ်မှာပါเนาะလူမှာအင်မတန်ကြီးမားတဲ့အစွမ်းတက်တည်တွေရှိပါတယ်စွမ်းရည်တက်တည်တွေအများကြီးရှိပါတယ်အဲ့ဒီစွမ်းရည်တက်တည်တွေကကစင့်ကလေးဖြစ်တယ်ဟိုဘလိုလိုဒီဟာလိုလိုလှုပ်ချင်တာတွေကများတယ်ဘယ်ဟာမှမရေရလို့ဖြစ်နေအခုဒါလုပ်ပြီးတော့ကြာဟိုဟာလုပ်မယ်အဲ့လိုအပြောင်းလဲတွေအင်မတန်များတယ်เนาะအဲ့တော့တစ်ခုဆိုတစ်ခုလေးနဲ့တာကိုဥတည်ချက်ထားပြီးတော့တကယ်ဆွေးဆွေးမြည်မြည်လုပ်ကြည့်စမ်းပါအများကြီးဖြစ်တာတွေ့လို့ The experience of spiritual power is basically a joyful one အဲ့တော့အဲ့ဒါလို့နော်ကုဘောကိုအမြင်လေးရှင်းပြီးတော့လှုပ်တဲ့နာလေးတွေကိုတည်တည်ချာချာလှုပ်သွားတဲ့ခါမှာဖြစ်တဲ့နာလေးတွေကတစ်ခုပြီးတစ်ခုဖြစ်လာနေတော့အင်မတန်အားရှိတယ်ဒီအသိဉာဏ်ကပါဝါတစ်မျိုးပဲအကြောင်းကျိုးကိုသိပြီးတော့ပိုင်ပိုင်နိုင်နိုင်ကြီးလှုပ်သွားလို့ရတယ်စံတဝါဝါမဟုတ်တော့နော်အဲ့လိုပန်းပန်းငန်ကြီးလုံနေတာကပတ္တိတမျိုးစွမ်းအားတမျိုးပါဝါတမျိုးပဲနော်အဲ့တော့ပါဝါတွေအများကြီးရှိတယ်နော်ဥပမာ political power လည်းရှိတယ် military power ရှိတယ်ထို့တူပဲနော် spiritual power လည်းတကယ်ရှိပါတယ်ဟိုပါဝါတွေကအပြင်ပတ်ပါတယ်မြဲမှာမဟုတ်ပါဘူးနော်ဒီ spiritual power ကအတွဲမှာဖြစ်ပေါ်နေတဲ့ power ဖြစ်တယ်ဒီ power ကိုတကယ်ရထားလိုက်လို့က powerless မဖြစ်ဘူးသူအများအားရှိအငယ်စိတ်တငယ်စိတ်မဖြစ်ဘူးဒါကြောင့် the experience of spiritual power is basically a joyful one เนาะအဲ့ဒီ power ကလည်းပဲစိတ်ကိုအင်မတန်အေးချမ်းစေစိတ်ကိုအင်မတန်ချမ်းသာစေဒီ power ဟာအလွယ်တုံးစားလို့မရတဲ့ power ဖြစ်ပါတယ် spiritual power ကိုဘယ်တော့မှအလွယ်တုံးစားလို့မရဘူးသူဟာကောင်းကျိုးကိုသာလုပ်နိုင်တဲ့ power ဖြစ်တယ် power ကိုလည်းခုနလိုပဲအမျိုးမျိုး classify လုပ်မယ်ဆိုရင်ဟိုပျက်စီးအောင်လုပ်နိုင်တဲ့ power လည်းရှိတယ်လို့ကောင်းအောင်လုပ်ပြီးနိုင်တဲ့ power လည်းရှိတယ်เนาะတော့ကောင်းအောင်လုပ်ပြနေတဲ့ power က nurturing power လို့လည်းခေါ်နိုင်တယ်အကျိုးပြုတယ်ပြုစုပြုထောင်ပေးနေတဲ့ power တစ်မျိုးပဲနော်ဒါ spiritual power ဟာ nurturing power လည်းဖြစ်တယ်သူများအကျိုးကိုအများကြီးဆောင်ရွက်ချင်ဒီ power ရှိတဲ့လူကဆောင်ရွက်နိုင်တဲ့အသိဉာဏ်နဲ့အင်အားလည်းသူ့မှာရှိတယ်တကယ်လည်းသူဆောင်ရွက်တယ်သူမလုပ်ကနေလည်းမနေနိုင်ဘူးနော်ဒီ spiritual power ကိုကသူ့ဟာသူတောင်းဆိုလုပ်ရမယ်တက်နေတော့လုပ်ရမယ်နော်ဒါကြောင့်စိတ်ထားကောင်းတဲ့လူအသိဉာဏ်ရှိတဲ့လူသူပြင်တရားနဲ့ပတ်သက်ပြီးတော့အသိဉာဏ်ရှိတဲ့လူကအများအကျိုးကိုပို့ပြီးတော့ဆောင်ရွက်ခြင်းနဲ့ဆောင်လဲဆောင်ရွက်နိုင်ပါတယ်နော်အဲ့တော့လူဟာအများအကျိုးကိုဆောင်ရွက်မှလည်းပဲကို့ဘဝကိုကျင့်တတ်မှုရနိုင်မယ်နော်လူဟာတယောက်တည်းနေတာကိုအများအားဆက်ဆက်တယ်နော်တယောက်တည်းနေအခုလောက်လည်းမသိနိုင်ဘူးအကြောင်းဒီပုံပုံလေးတလူပဲကို့ဘဝကိုအများကြီးစဉ်းစားကြည့်တဲ့ခါမှာငါအခုလို့လှုပ်တင်တာတွေလှုပ်ပြီးတော့တိတင်တာတွေတိလာရတာလူအများကြီးရဲ့ကျေးဇူးတွေပါတလောကလုံးရဲ့ကျေစုပါနေ။ဟိုအခုခင်မှာရှိတဲ့လူတွေမကဘူး။ရှေးခေတ်ကရှိခဲ့ဘူးလေ။တမိုင်းမှာရှိခဲ့ဘူးလေ။တချို့လူတွေရဲ့ဆောင်ရွက်ချက်တွေကငါ့ကိုအခုလာပြီးတော့အကျိုးပြုနေ သူတို့ကြောင့်ငါမှအကျိုးရှိသူတို့ကငါကျေးဇူးရှိအဲ့တော့အားလုံးရဲ့အကျိုးကျေးဇူးကိုလည်းပို့ပြီးတော့သိလာတဲ့အကြောင်းကိုတတ်နိုင်တဲ့လောက်ကလေးတော့ပြန်လုပ်ပေးခြင်းအများကျုပ်ဆောင်ရွက်ခြင်
း There is joy that comes with mastery အဲ့
တော့ကိုတခုခုလောက်တော့မယ်ဆိုရင်ဘယ်လိုအကြောင်းကျိုးဆိုတာကိုသိပြီးတော့လောက်ရတာကသူ့မှာ mastery သဘောမျိုးရှိအဲ့ဒီ mastery ကဘာ joy တမျိုးပဲစိတ်မှာတမျိုးကြည်လင်မှုရှိချမ်းသာမှုရှိ
Indeed there is no greater satisfaction than that of being an expert of really knowing what we are doing
ဘူဘာလုပ်နေတယ်ဆိုတာကိုတကယ်ပိုင်ပိုင်နိုင်နိုင်သေးသေးချာချာသိရတာတော့စိတ်ချမ်းသာစရာကောင်းတာလည်းမရှိတော့ဘူးသံတဝါဝလိုရတော့ပြန်ပန်းပ
ါ Those who have grown the most spiritually are those who are experts in living. Those who have grown the most spiritually.
မြင့်မြတ်တဲ့စိတ်ဓာတ်ပိုင်းအသိဉာဏ်ပိုင်းမှာအမြင့်ဆုံးရည်ကျက်မှုကြီးပွားမှုကိုရနေတဲ့လူတွေဟာဘဝကိုဘယ်လိုနေရမလဲဆိုတာကိုတကယ်ကျွမ်းကျင်တဲ့သူဖြစ်တယ်
Experts in living.
ဒီစကားလုံးလေးသုံးလုံးတွဲဘုမောကဒီသုံးလုံးလေးတွဲလေးကိုအင်မတန်သဘောကျငါတို့က experts in living ဖြစ်ပြီလားဘဝကိုဘယ်လိုနေသွားရမလဲဆိုတာတကယ်သိတယ်လားဟုတ်ကွန်ပျူတာတွေဘာတွေမှာ expert တွေတော့အများကြီးရှိပါတခြားတခြားနေရာတွေမှာလည်းသူဟာနဲ့သူတော့ expert တွေအများကြီးရှိပါတယ်နော်ဘဝကိုဘယ်လိုနေသွားရမလဲဆိုတာ living ဆိုတာမှာနောက်ဆုံးစက္ကန့်အထိပါတယ်နော်အဲ့ဒီနောက်ဆုံးစက္ကန့်တိနောက်ဘဝငါဘယ်လိုနေသွားမယ်ဆိုတာကိုငါတကယ်ပြန်ပြန်နေနိုင်သိတဲ့ကျွမ်းကျင်သူဖြစ်ပြီလားစဉ်းစားတဲ့နော်အဲ့ဒါကပိုရေးကြည့်ပါနေတတ်ဖို့တည်တတ်ဖို့အတန်ရေးကြည့်ပါအဲ့တော့ဒီလိုဖြစ်လာဖို့ဆိုတာတည့်ရနေနဲ့မရဘူးနော်တလနှလနဲ့လည်းပဲမရနိုင်ဘူးရေရှည်ဇွဲကောင်းကောင်းနဲ့စေတနာမှန်မှန်တရားတရားမှန်မှန်နဲ့အားထုတ်သွားရမှာတကယ်ရေရှည်အားထုတ်ရင်တော့ခုနပြောသလိုပဲနော်
If this path is followed long and earnestly enough,
တကယ်ရရှိတကယ်စိတ်ပါလဲပါရိုးရိုးသားသားကြိုးစားသွားမယ်ဆိုရင်
the pieces of knowledge begin to fall into place
ဖြစ်လာပါလိမ့်မယ်။ခင်ဗျာဘုံဘုံနားကျင်ပြီနော်။အားရပါရပဲပြောလိုက်ရတာစိတ်ထဲမှာတော့တော်တော်ပဲကျင်납ပါတယ်။ပြောခွင့်ရတာကိုပဲပြောလိုက်ရတာကိုပဲအင်တန်ကျင်납ပါတယ်။